သတရားအဆက်မဆက်မိမှာတရားနာမှုနဲ့ပတ်သက်ပြီးတော့အရေးတကြီးသိတဲ့အချက်လေးတစ်ခုသတိရအောင်ခြေပန်းကထုတ်ပြီးတော့ပြောချင်တယ်အတွေ့အခေါ်ကြီးမားတဲ့ပုဂ္ဂိုလ်ဆိုတာသူတို့ဘာအမှားကိုကြည့်ပြီးတော့ကိုမမအောင်သင်္ကန်းစာယူတတ်တယ်အတွေ့အခေါ်နေတဲ့ပုဂ္ဂိုလ်ကြတော့သူတို့ဘာအမှားကိုကြည့်ပြီးတော့သင်္ကန်းစာမယူတတ်ဘူးကိုကိုယ်တိုင်မှားမှသင်္ကန်းစာယူတတ်တယ်အတွေ့အခေါ်လုံးဝမရှိတဲ့ပုဂ္ဂိုလ်ကြတော့ကိုကိုယ်တိုင်မှားတာတောင်သင်္ကန်းစာမယူတတ်ဘူးယခုယောဂီများအနေနဲ့ကြောကြတော့မယ်ပုဂ္ဂိုလ်ရဲ့အမှားမျိုးကိုယ်တဏ္ဍာမဖြစ်အောင်သင်္ကန်းစာယူတတ်ရမယ်မိဒီမဗန္နာတာပါဠိတော်ကန္တရသုတ်ဆိုတာရှိတယ်ဗုဒ္ဓလက်ထက်တော်ကဆင်ထင်းရဲ့သားသူ့နာမည်ကိုပိတ္တလို့ခေါ်တယ်သွေထူပယိပေသားကြီးပေါ့ပိတ္တလို့ထွက်တယ်သူကဗုဒ္ဓဘာသာအစစ်တယောက်ပါပဲသူဘာမှသွားတယ်လဲဆိုတော့ဒီနေ့သူဟာဘုရားရှင်ကြီးကိုသွားပြီးတော့တရားနာအောင်သွားတာပဲတီးတန့်ဘုရားနဲ့လည်းယဉ်နေမှုလည်းရှိဟန်တူပါတယ်ဘာလို့လဲဆိုတော့ရအောင်ချင်းသူကအလာပတန်လာပစကားလေးတခုံပြောတယ်ကောင်းပါတယ်သူပြောတဲ့စကားလေးမြတ်စွာဘုရားတဲ့တိရိစ္ဆာန်တွေကယူသားတယ်တဲ့လူတွေကကောက်ကြည့်တယ်တိရိစ္ဆာန်တွေကလူတွေကိုသူတို့မကြိုက်ရင်မကြိုက်တဲ့အမှုရာကိုပြတယ်တဲ့ဟန်ဆောင်မနေဘူးတဲ့စိတ်ရတော့မကြိုက်ဘူးအမှုရာကကြိုက်တယောင်ယောင်ဒီလိုသူတို့ဟမ်းမဆောင်တတ်ဘူးတဲ့မလဲပတ်တတ်ဘူးတဲ့ယူသားတယ်တဲ့ဥမာတစ်ခုခွေးတကောင်လူတွေရောက်အိမ်ထဲဝင်လာရင်သူ့မျက်စီထဲမှာကြည့်မရရင်မုန်းရင်ယောဂီတို့မဟောင်းဘူးလားသူကဟမ်းမဆောင်ဘူးသူမုန်းရင်ဟောင်းမှာပဲအဲ့လူဟာနိုင်ငံတော်သမ္မတိုင်းဖြစ်နေပြီငါဟောင်းလို့မသိတော့ဘူးလို့ဘာမှသူဟမ်းမဆောင်ဘူးမုန်းရင်ဟောင်းချလိုက်တာအဲ့ဒါယူသားမှုလို့ခေါ်တယ်လူတွေကသိဟန်ဆောင်တယ်ဗျာတဲ့စိတ်ထဲကတစ်မျိုးဗဇက်ကတစ်မျိုးကိုမူရကတစ်မျိုးနဲ့ကလင်ကจิตတွေများတယ်ဗျာကလည်းပဲသူစကားထောက်ခံပါတယ်ပြီးတော့မှဗျာကသူ့အတွက်သူဟာသောတာပန်တည်ဖို့ဥပနိဒေယပါရမီပါတယ်ပြီးတော့ဗျာကသောတာပန်တည်မဲ့တရားကိုဟောခြင်းတို့စကားတစ်ခုစပါတယ်ပြန်လာတဲ့အခုငါမေးမဲ့မေကွန်လေးကိုမင်းသဘောကျတယ်လို့ဖြေရမယ်။အမှန်မေးပါ။ဒါတရားစင်တယ်လို့ခေါ်တယ်။သူ့သောတာပန်တည်အောင်တရားဟောပေးခြင်းလို့။မေတ္တာတဲ့လောကမှာတချို့ကမိမိကိုမိမိပူပန်စေတယ်တဲ့။တချို့ကသူတို့ဘာကိုပူပန်စေတယ်တဲ့။တချို့ကမိမိရောသူတို့ဘာရောနှိုးလုံးကိုပူပန်စေတယ်တဲ့။တချို့ကတော့မိမိရောသူတို့ဘောသူတို့ဘာရောနှိုးလုံးကိုမပူပန်စေဘူးတဲ့။အဲ့ဒီပုဂ္ဂိုလ်လေးဦးမှာမင်းဘသူကြိုက်တယ်။နံပါတ်၄မိမိသူတို့ဘာနှူးလုံးကိုမပူပန်စေတဲ့ပုဂ္ဂိုလ်ကြိုက်ပါတယ်။ဘာလို့လို့ကြိုက်ရတယ်လဲ။အေးဟိုသုံးခုကြဘာလို့မကြိုက်တယ်လဲ။ဟိုသုံးခုကမိမိကိုဖြစ်စေသူတို့ဘာကိုဖြစ်စေနှမျိုးလုံးကိုဖြစ်စေပူပန်စေတတ်တော့မြတ်စွာဘုရားဘယ်ကောင်းမလဲ။အေးဟုတ်တယ်တဲ့။အဲ့တော့မင်းနာယူတဲ့အဲ့ဒီ၄မျိုးအကျင့်ကိုငါဘုရားအကျင့်ချက်ပြီးတော့မင်းမင်းသဘောပေါက်အောင်ရှင်းပြမယ်တဲ့။တန်ယောဂီတို့ဘုရားကိုယ်တိုင်ကအကျင့်ရှင်းပြမယ်လို့ပြောမှတော့သူဆက်မနာသင့်ဘူးလား။ရောက်တူမနာဘူးအဲ့ဆိုဗျာတဲ့တပြည့်တော်သွားစရာကိစ္စလေးရှိသလိုနောက်မှနာမယ်တဲ့ထပြန်သွားတယ်ခြေဆံဘလောက်ဆုံးချုံသွားလဲတူထတော်တော်ဘုရားကလေးကြံခဲ့တဲ့ယဟန်ပိဋကတ်ကြီးပြောတယ်ခြေဆံခြေသားတို့တဲ့ဒီတရားလေးသူဆုံးအောင်နာလို့ရှင်သောတာပန်တည်ပြီးတော့တန်တရာတစ်လျှောက်အဘယ်တကားပေးပြီးတော့တစ်စိမ့်နဲ့တစ်စိမ့်ရင့်ပြီးတော့နိဗ္ဗာန်ရောက်တော့မှာတဲ့အခုတော့ခြေဆံငါကဟောမယ်လောက်ကရှိသေးတယ်လောကီအလောကိတာလေးအကြောင်းပြပြီးတော့တရားမနာဘူးပြန်သွားတယ်ဆုံးချုံသွားပြီတဲ့သူဟာသူ့ရဲ့အယူတွေဟာတန်တရာတစ်ချောင်းမှာတောင်းလို့ပုံတော့မယ်အပေပုံရမယ်လဲအပေပုံကြတဲ့သေးတဲ့အယူတွေပေါ့ပေပုံရတော့အယူတွေကြံအောင်မှာပဲတဲ့အယူကြီးပွားကြီးဖြစ်သွားပြီဆိုပြီးတော့ဘုရားကဟောကြားတော်မူတယ်ဒီတော့ယောဂီများလည်းပဲအခုလိုကြုံနောက်ကြုံခဲ့ပါဒါကြောင့်ယောဂီများကြီးတရားမဆုံးပဲဆယ်ညတိုင်းမပြီးပါနဲ့ယောဂီများတာမန်အကြောင်းလေးနဲ့အပြည့်မခံကြနဲ့ဟုတ်လားအေးယောဂီတို့ဆုံးချုံသွားမှာအဲ့ဒါဆုံးချုံတဲ့ပုဂ္ဂိုလ်ရှိခဲ့ဘူးလို့ဒါဥသာပြောလိုက်ပါတယ်ပြီးတော့ယောဂီတို့အနေနဲ့စာရေးတောက်ရေးစီးပွားရေးဆိုတာယောဂီများသိတဲ့အထိတစ်သလုံးရှာမှာဟုတ်တယ်မဟုတ်လားအေးဒါတစ်သလုံးရှာမှာသိလဲသိမှပြီးမှာ哦ပြီးတော့အဲ့ဒီကြားထဲမှာရအောင်ယူကြပါဒီတရားပွဲလေးကိုတော့ ဒါတို့ယောဂီတို့မနေ့ကဦးဇင်းတို့ပြောခဲ့တဲ့အထောက်ထားလေးတွေဦးဇင်းနေပြန်ပြီးတော့အထောက်ထားလေးတွေပြပါမယ်မနေ့ကဦးဇင်းတမာတိ၃မျိုးမပြောခဲ့ဘူးလားတမာတိ၃မျိုးကဥပ္ပစာရတမာတိရဲ့အပ္ပနာတမာတိရဲ့ခဏိကတမာတိရဲ့ဟုတ်လားအေးအဲ့ဒီမှာခဏိကတမာတိနဲ့လည်းပဲမက်ဖို့ရနိုင်တယ်လို့ဒီလိုမပြောဘူးလားဒီတော့ဦးဇင်းတို့ကယောဂီများနာမည်ကြီးဘုန်းကြီးမဟုတ်ဘူးသမန်ဘုန်းကြီးတပါဆိုတော့ဟုတ်လားယောဂီတို့အနေနဲ့ဒီစရာတော့ဟောတာဟုတ်မှာဟုတ်နိုင်ပါမလားလို့တချို့မှာဝိပဿနာများများနာဖို့တဲ့ပုဂ္ဂိုလ်များဟာတန်တရားဝင်နိုင်တယ်ဒါအပြည့်မဆိုလိုပါဘူးဒါကြောင့်ဥစဉ်ကယန္နာဖြစ်သွားပြီလို့ဒီပြည်လုံးကသတ်မှတ်ထားတဲ့ဆရာတော်ကြီးများရဲ့အထောက်ထားလေးတွေအခုဖတ်ပြဖို့ဒီမှာကူလာပါတယ်ဥစဉ်တို့ဒီပထမဆုံးချက်ကခဏိကသမာဓိပေါ့အဲ့ဒီခဏိကတမာတိကယောဂီတို့သူကတမထလှုပ်เสียမလို့ဘူးဟုတ်လားတမထမလှုပ်ဘဲနဲ့ဆေရချီမှာပရမတ်တွေဓာတ်တွေခန္ဓာ၅ပါးဖြစ်ပုံပြက်ပုံကိုသင်ပြီးတော့သူကဓာတ်ရဲရှူတာပေါ့အဲ့ဒါကိုဝိပဿနာအမည်နဲ့ခွဲလို့ရှိရင်သုဒ္ဓဝိပဿနာပါတဲ့တမထမယုံဘူးတဲ့တန့်တန့်လေးလို့ဒီပဲရတယ်သုဒ္ဓကတန့်တမထမပါဘူးတဲ့သုဒ္ဓဝိပဿနာဝိပဿနာယန္တိကလည်းခေါ်ပါတယ်သောတော့ကလို့ထွက်လေဝင်လေတွေမှတ်ပြီးမှဝိပဿနာကုရာမျိုးဟောင်းနာပိညာတွေမှတ်ပြီးမှဝိပဿနာကုရာမျိုးအဲ့လိုတမ္မထကိုလုတ်ပြီးမှဝိပဿနာကုရာကြတော့တမ္မထယာနိကလို့ခေါ်ပါတယ်။သူကတမ္မထလုတ်ရတယ်ပေါ့။အဲ့ဒီနှမျိုးမှာဆရာတော်ကြီးများဟာသုဒ္ဓဝိပဿနာကိုပဲအားပေးရပါတယ်။အခုလောလောဆယ်ဦးကဒီမှာဦးစင်းရဲ့အပြောဖြစ်မှာဆိုလို့မဟုတ်ဘူးဆရာတော်ဖျားကြီးရဲ့ဟောကြားချက်အတိုင်းဖတ်ပြပါမယ်ပြောပြီးတော့ကြီးညိုစရာကောင်းလို့သိချမ်းနာယူပါ။ဒါဆရာတော်ကြီးကလည်းပဲဘယ်မာလိတော်ကြီးဟောတယ်လဲဆိုရင်ဏိဒာနာဝကတန်ယုတ်ပါဠိတော်မဟာဝဲ7သုတိမတုတ်ဆက်ခံမှုသာမျက်နှာ326ခုဘုဟုဆရာတော်ရကြည့်ဟောတာပါဘုဟုဆရာတော်ဟောတာလည်းပဲသူ့ကိုယ်လေးတစ်ခုရမ်းဟောတာမဟုတ်ဘူးပေါ့ဖယားကိုယ်လေးကိုသူ့ကိုယ်လေးနဲ့ညှိပြီးမှဟောတာလို့မှတ်ကြသမ်းပါနားထောင်အောင်သုတိမကမေး၍ယဟန္တာများကဖြေကြဖို့နဲ့မြတ်စွာဘုရားလက်ထက်ကသုတိမဆိုတဲ့ယဟန္တာကပုထုရှင်ပေါ့သူကယဟန္တာဖြစ်သွားတဲ့ယဟန္တာကြီးတွေကိုမေးခွန်းသွားမေးတယ်။ယောဂီတို့သိဖို့အများကြီးပါလေပေးချာနားထောင်။အရှင်ဘုရားတို့ယဟန္တာဖြစ်တယ်ဆိုရင်ကောင်းခင်ပြန်နိုင်ပါသလား။မြေရှုံးနိုင်ပါသလား။သူတော်ဘာပြောတဲ့ဇာကားများကိုကြားသိပါသလား။အဝေးကနေပေါ့။ဒါယောဂီတို့အဘိညာဉ်နေဇန်နေရသလားလို့မေးတာပဲ။အဘိညာဉ်နေဇန်နေရမှမြေရှုံးလို့ရတယ်၊မိုးပြန်လို့ရတယ်။သူတော်ဘာပြောတဲ့ဟိုးအဝေးကြီးကတန်နေကြားနိုင်တယ်။ဒီလိုမေးတော့ယဟန္တာကြီးတွေကဖြေတယ်ငါတို့ကမြေရှိုးမိုးပြန်နေတာမဟုတ်ဘူးအဝေးကအတန်ကိုလည်းမကြနိုင်ဘူးသူများစိတ်အကြံကိုလည်းမသိနိုင်ဘူးအဲ့တော့သူတိမဆက်နေတယ်ဒီလိုဖြစ်ရင်အရှင်ဘုရားတို့ကဘလို့ဟာတွေလဲတဲ့သူစေတဲ့ယောဂီတို့ယဟန္တာဆိုရင်မြေရှိုးမယ်မိုးပြန်မယ်ဒီလိုထင်တာကိုဘုဂဗုဒ္ဓဘာသာတရားမှာလည်း90လောက်ယောဂီတို့ကောင်းကင်ပြန်ရင်ယဟန္တာလို့မထင်ဘူးလားယောဂီတို့ကိလေသာအပြည့်နဲ့ကောင်းကင်ပြန်နေတဲ့ပုထုဇဉ်တွေအများကြီးလို့မှတ်ထားသမှာကောင်းကင်ပြန်တဲ့ယဟန္တာမဟုတ်ပါဘူးနောက်ဝိဇာနီးနဲ့ဆေးတွေအင်းနေတဲ့ကောင်းကင်ပြန်တဲ့ဝိဇာတွေလည်းအများကြီးပဲသို့တော့သူတို့ဘာမရကြာခိုးတဲ့ဝိသူတွေလည်းအများကြီးရှိပါတယ်ကောင်းကင်ပြန်ပြီးတော့မှာဒါကြောင့်ကောင်းကင်ပြန်တယ်လည်းအထင်ကြီးပါနဲ့ပုထုဇဉ်လည်းပြန်လို့ရပါတယ်ဘယ်ညင်ရအဲ့တော့ကောင်းကင်မပြန်တိုင်းလည်းပဲယန္တာမဟုတ်ဘူးလို့မထင်ပါနဲ့ကောင်းကင်မပြန်တဲ့ယန္တာတွေအများကြီးအခုသူတိမှမေးတဲ့ယန္တာကောင်းကင်ပြန်လို့မရဘူးယန္တာတွေကိလေသာကုန်ပြီးသားတယ်တပည့်ညင်ကတမထာလန်းလို့ခေါ်တယ်ပြီးတော့ယန္တာတွေကဖြည့်တယ်ငါတို့ကပညာနဲ့ကိလေသာကုန်ခန်းတယ်အဲ့ဒီဘက်ကတမာတိတမထမပါပဲမက်ကိုရခဲ့တာပဲယန္တာဖြစ်တာပဲလို့မင်းမှတ်သားမှာတော့ယန္တာတွေပြန်ဖြစ်သူဒီမှာတဲ့ငါတို့ယန္တာဖြစ်တာကသူတို့ကယောဂီနိုင်ခဏိကတမာတိပေါ့နော်သူကတမထသီးသံမလုပ်တော့ဘူးဖယားကြီးကခုလိုယောဂီတို့ခုနားတယ်လို့ပေါ့ဓာတ်တွေပရမတ်တွေသင်ပြီးတော့မြင်ไก่ကြားไก่နာไก่စားไก่ခြိไก่တွေးကြံတော့ယောဂီမြတ်ကြီးနောက်ခုယောဂီတို့နောက်ထပ်သုံးလဆိုရင်ပွားတတ်သွားလိမ့်မယ်အဲ့ဒါကြောင့်ယောဂီတို့ပွားနေကုန်သင်ပြီးတော့မှာအဲ့လိုသူကဥပ္ပဇာရတမာတိအပ္ပနာတမာတိမပါတာဟုတ်ပဲတမထမပါပဲလို့ဆိုလိုတာပါခဏိကတမာတိပါတယ်ဘာတမာတိပါတော့ခဏိကတမာတိကတိတံတမထလို့ဆိုရမလို့အဲ့ဒီတရားကိုအောင်ပြုတာနဲ့ပါပြီးသားအဲ့တော့သူကဆက်နေတယ်သူဒီမှာကအရှင်ဘုရားတို့ဖြေတာတို့လုံးနဲ့အကျေဖြေပြပါရဟန္တာတွေကပြတ်တယ်မင်းတိတိမတိတိဒါပဲငါတို့ဟာပညာနဲ့ကိလေသာကလွန်းတော်လာခဲ့တာပဲတဲ့အကျေဖြေဘူးဟုတ်ကအဲ့တော့မယ်ကျားတော်ဆက်ပြောတယ်ဒကာတော်မတို့သိဖို့ကယန်းတော်တွေဟာခြေပိုင်းကဝိပဿနာနောက်ပိုင်းကမဲ့ရတာပဲလို့သိကြရမယ်တမထမပါပဲမဲ့ဖို့ရတာပဲလို့မှတ်ကြသ ဝိပဿနာတဲ့သမထဝင်သွားတာပဲလို့ပြကြရမယ်ရှင်းမလားတဲ့ဆရာတို့ကြီးကအဲ့တော့သူတို့ကယောဂီတို့သမထကိုသိတတ်မလို့တော့လည်းပဲဒီဓာတ်တွေပရမတ်တွေသိပြီးတော့ပွားများပြီဆိုရင်အဲ့ဒီဧကကတာလို့ခေါ်တဲ့ခဏိကသမားတွေကအလိုလိုပါသွားတယ်တဲ့သမထဟာဝိပဿနာတဲ့ဝင်သွားတယ်လို့ပြောနေတာဒါနဲ့သူတိမကမကျေနပ်နိုင်လို့ဖခင်ထံသွားရောက်လျှောက်ထားမိန်းလိုက်ပြန်တော့ဖခင်ကလည်းသူတိမရှေ့ပိုင်းကဝိပဿနာဉာဏ်နောက်ပိုင်းကနိဗ္ဗာန်မြင်တဲ့မဲ့ဉာဏ်ပဲလို့တူတူချင်းချင်းပဲဖြစ်ဆိုတော်မူလိုက်တယ်။အတိဘေကရှေ့ကဝိပဿနာနောက်ကနိဗ္ဗာန်မြင်တဲ့မဲ့ဉာဏ်ဝိပဿနာမဲ့အဆုံးမှာမဲ့ဉာဏ်လာတာပဲ။ဒီတော့သူတိမကမကျေနပ်လို့ဆက်မေးပြန်တယ်။ဒီလိုနဲ့နိဗ္ဗာန်ရတယ်ဆိုတာတပည့်တော်မယုံနိုင်ဘူးဖေဟာတဲ့။ယောဂီတော်ရဲ့ပုဂ္ဂိုလ်ရဲ့ခုခေတ်မှာလည်းရှိတယ်ဟုတ်လား။တရားလို့တဲ့အခါမှာဟာပင်မန်းမှဆင်းရဲမှရမယ်လို့ထင်ကြတာမှားပါလေယောဂီတို့ပင်မနဲ့ဆင်းရဲနဲ့တရားမရပါဘူးခန္ဓာကိုပင်မအောင်ဆင်းရဲအောင်နှင်းသေးပြီဆိုရင်စိတ်ဆင်းရဲပြီဆိုယောဂီတို့မှတ်ထားသမ်းအဲ့ဒါအတ္တကိလမထလို့ခေါ်တယ်ခန္ဓာကိုနှင်းသေးတာဘယ်တော့မှတရားမရဘူးဒါကြောင့်မိမိကိုယ်မိမိစစ်ပေါ့အဲ့လိုငါရှူသွားတဲ့ချိန်မှာငါစိတ်တွေဆင်းရဲနေသလားလို့ယောဂီတို့ဆင်းရဲရင်တော့အတ္တကိလမထလို့မှတ်လိုက်ဖရာအဲ့လိုမျိုးကိုကဲရတော်မူပါတယ်စိတ်မဆင်းရဲအောင်ဝိပဿနာတရားဆိုတာဆင်းရဲနေရင်ဒေါမနတ္တအာဟုတလို့ခေါ်ပါတယ်မြတ်စွာဘုရားတရားဆင်းရဲတဲ့တရားမဟုတ်ပါဘူးချမ်းသာတဲ့တရားပါအတိဘေကရှေးကဝိပဿနာအေးဒီလိုနဲ့နိဗ္ဗာန်ရတယ်ဆိုတာတပည့်တော်မယုံဘူးဖရာဆိုတော့ဖရာကငါဖရာသာသနာမှာတမာတိစကံအလကားပဲပညာမှာသာလုံရင်သွဲပဲတမာတိဟာလုံရင်မဟုတ်ဘူးပညာသာလုံရင်လို့ဟောတော်မူတယ်ဘယ်လိုလဲပြတ်သွားတာလဲတချို့ယောဂီတော်လို့ပေါ့နော်ဒီပညာစကံနဲ့ပရမတ်တက်ကိုမနာဘူးတော့ဟာသမထမှာမလုပ်လို့ရှိရင်တော့ငညာပုံညာရပါမလားလို့ထင်လို့ဖရာကသမားဒီစကံအလကားပါတဲ့ပညာသာအတိတ်ကလိုရင်းမဲ့လို့ပြောနေတာဒကာတော်မတို့ခရကသာသနာတွင်တရားဟာပညာတရားပဲလို့ဟောတော်မူတယ်ရှိကဝိပဿနာမဲ့နောက်ပိုင်းကနိဗ္ဗာန်မြင်ဆိုတဲ့လောကဓမ္မလို့မှတ်ကြတို့ဒကာတော်မတွေမှတ်သားဖို့ကသမထမပါပဲပညာနဲ့ယန္တာဖြစ်လာကြတာလို့မှတ်ကြပါသမထသမာဓိပြီးတဲ့လုံမနေပဲနဲ့ဝိပဿနာသမာဓိနဲ့မဲ့ရခဲ့တာပဲအဲ့ဒီပါဠိတော်ဆရာတော်ကထုတ်ပြမောဘေခောသူတိမဓမ္မတိတိညာဏံပစ္စာနိဗ္ဗာန်ဉာဏံသူတိမသူတိမယံခောစင်စီပုဗ္ဗေရှိ၌ဓမ္မတိတိညာဏံဝိပဿနာဉာဏ်ဒီဟောတိဖြင့်ပစ္စာနောက်ကာလ၌နိဗ္ဗာန်ဉာဏံနိဗ္ဗာန်မြင်သည့်မဲ့ဉာဏ်ဒီဟောတိဖြင့်ငါဖယသာသနာတော်မှာတမထကြောင့်မဲ့ဖို့ရတယ်လို့မရှိဘူးတမထကြောင့်မဲ့ဖို့ရတယ်လို့မဟုတ်ဘူးခရကသူတိမကိုပြောတဲ့စကားမှာရှေးပန်းကဝိပဿနာနောက်ပန်းကမဲ့ဉာဏ်ပဲဆိုတာကိုရှင်းကြကြပါဓမ္မတိတိဉာဏ်ဆိုတာဝိပဿနာဉာဏ်နိဗ္ဗာန်ဉာဏ်ဆိုတာနိဗ္ဗာန်မြင်တဲ့မဉာဏ်ကိုပြောတယ်။နားမလဲလို့အကျဲဖြေပါအောင်ဖေဟာ။ဒီဘက်ကဝိပဿနာနောက်ဘက်ကမဉာဏ်ပဲတဲ့။မင်းကြားမရှိနဲ့။မင်းနားမလဲလို့သမထအနေနဲ့မေးနေတာပဲမြဲမြဲမှတ်ထား။သမထနဲ့မက်ဖို့မရနိုင်ဘူး။သမထတိဟုသောအကြောင်းကြောင့်မက်ဖို့တိဟုသောအကျူတရားဘယ်တော့မှမပေါ်ဘူးတဲ့။ဒါမှန်လို့ယောဂီတို့။သမထလည်းဝင်နဲ့မဉာဏ်ပုံညာမရဘူး။အဲ့ဒီသမထကနေပြီးတော့ဝိပဿနာကူမှမဉာဏ်ပုံညာရပါတယ်။အဲ့တော့ဥဒ္ဒနယောဂီများရဲ့အဲ့ဒီထွက်လေဝင်နေတဲ့ဥဒ္ဒနဲ့10နှစ်ကျော်လောက်ကြာပါတယ်။ဒါဥဒ္ဒနကိုယ်တိုင်ဒီအမှားတန်တရလည်းလဲခဲ့ရပါတယ်။ဝိပဿနာမရောက်ဖဲနဲ့ပေါ့။အဲတော့ယောဂီတို့ကျင်းမှတ်ရမှာကသမထဆိုတာပြဉ္ညာကိုမှတ်တာလို့သိထား။ဝိပဿနာဆိုတာကယုံနံပရမတ်ကိုရှုမှတ်မှဝိပဿနာလို့ခေါ်တယ်။ဒီရောက်တဲ့ယောဂီတို့ထွက်လေဝင်လေမှတ်တယ်ပေါ့။အဲ့ထွက်လေဝင်လေမှတ်တာယောဂီတို့သိစမ်းအားဒါသမထဘာဝနာပါတယ်လို့။ယောဂီတို့ထွက်လေဝင်လေဆိုတာအားနာမည်တက်ထားတာပဲ။စိတ်စေတသိယုံနေမှပရမတ်၄ပါးထဲမှာထွက်လေဝင်လေလို့ပါရဲ့လား။မပါရင်ထွက်လေဝင်လေဟာပရမတ်လားပြဉ္ညာလားပြဉ္ညာ။အေးပြဉ္ညာကိုမှတ်ရင်သမထပဲသိတာဝိပဿနာမဟုတ်သေးဘူး။ပြီးမှသူကယောဂီတို့သမာဓိကောင်းမှဝိပဿနာကူးရတယ်။တချို့မကူးတယ်ဘယ်လိုလဲပဲနှစ်ပေါင်း20စိတ်နဲ့တန်းသေးွားရတာ။နှစ်ပတ်နဲ့နှစ်နာပါတယ်။ဘုန်းကြီးတို့ဒကာဓမ္မတွေအခုတန်ရုပ်ပါဠိတော်မှာဖခင်ကသုတိမကိုဟောလို့သိကြရပြီ။ဒါသိရင်အရှိမလိုက်ကြနဲ့တူတူနဲ့ခီးရောင်အားထုတ်ကြလို့ပြောလိုက်ပါတယ်။အရှိနဲ့အရှိလိုက်နေလို့ရှိရင်ဒုက္ခရောက်ဖို့မြင်တယ်အချင်းအလုံးနဲ့နေပြီးပြကြရလားပြကြတဲ့အတိုင်းကြိုးစားကြသုဒ္ဓဝိပဿနာရှုကြဒါနဲ့မှအသင်ပြင်းမယ်အသေးကအလုံးနည်းနေပြီကြောယောဂီတို့အနေနဲ့ပရမတ်တွေတက်တွေကိုတမထမပါဘဲနဲ့မြန်မြန်သိပြီးတော့မြန်မြန်ကျင့်ဖို့လိုပြီးတဲ့အသေးကနည်းနေလို့မို့အချင်းလိုက်ရင်တမထလိုက်ရင်တမထလိုက်ရင်လည်းသေသွားရင်အချင်းကုံသွားလိမ့်မယ်တဲ့ဝိပဿနာမြန်မြန်ရှုကြတော့မယ်တဲ့အခုယောဂီတို့ဒါဦးစင်းက10ရက်အတွင်းမှာဒါရှုတတ်တဲ့အထိယောဂီတို့သင်ပေးမှာပါဒါမှမဟုတ်လို့တမထနဲ့ဝင်ကျုပ်နေရင်နိစ္စံမြုပ်ရှင်သေးလို့ဆိုတာမှတ်လိုက်ကြတမထနဲ့နိဗ္ဗာန်မရနိုင်ဘူးတမထနဲ့အချိန်မဖြုံးကြနဲ့တော့ဝိပဿနာဆက်ဆက်ကိုသာရှုကြတမထအချိန်အဟောင်းကယမပြည်တဲ့ရအောင်တက်နိုင်တယ်ဒီတံမပေါ်ဘူးတမထကသူ့အချိန်ကိုရင်ကြကြင်ပြန်ကြနိုင်တယ်တမထကအာမကိုရဘူးသူ့နဲ့လမ်းမဆုံးဘူး အဆန်းတရားလည်းမဟုတ်တော့ပါဘူးလို့ပြောလိုက်ပါတယ်။ဒါကတော့မှပြောခုနိဗ္ဗာန်ကြာနေကြတယ်။သမထနဲ့အချိန်ကိုရင်ကိုကျိုးနေကြအောင်မယ်လို့မှတ်လိုက်ကြ။ဒါကြောင့်သမထဖယ်ထားပြီးဝိပဿနာတက်တဲ့သုဒ္ဓဝိပဿနာလက်နဲ့ကိုမြင်းမြဲကြင်ထားကြ။ဒါကတော့တွေသမထနဲ့နိဗ္ဗာန်မရဘူး။နိဗ္ဗာန်ရချင်လို့ရှိရင်ဝိပဿနာလုပ်ရမယ်ဆိုတာအမြဲအစွဲဆုံးမြတ်ချက်ချလိုက်ကြ။ဒါကတော့ဒါဟာဒါဘုရားဆရာတော်ကြီးကိုယ်တိုင်ခဏိကသမာဓိနီးနေဒါဝိပဿနာရှိဘူးလို့ယောဂိညာကြီးခေါ်သွားတာမရှင်းဘူးလားရှင်းတယ်နောက်တစ်ပံယောဂီတို့ဒီတရားနာရင်းနဲ့သောတာပန်တည်နိုင်တယ်လို့မနေ့ကမပြောဘူးလားအဲ့ဒါမနေ့ကဦးဇင်းပြောတဲ့စကားအခုဘုဟုဆရာတွေပြောတဲ့စကားဆက်နားထောင်အောင်ဒါဦးဇင်းတို့ဓမ္မပြုဝါအတွက်39မှာအမှတ်1 2000တခုနှစ်တော့အေဒီလာထုံမှာဘုဟုဆရာတို့ရဲ့တရားကိုတရားဆောင်းမတဲ့ဦးဇင်းပြန်ကူးထားတာပါနားထောင်ကြည့်ဟောတဲ့ပုဂ္ဂိုလ်ကသစ္စာတရားဟောလို့တရားနာတဲ့သူကလည်းတပတ်အာယုံမသွားပဲယောဂီတို့ဘက်ကတော့အအောင်တပမသွားဖို့လိုတယ်ဒီတရားမအောင်ဆက်ဖို့လိုတယ်တပအာယုံမသွားပဲသစ္စာတရားမှာဒါနှလုံးထားနိုင်ရမယ်အဲ့ဒီလိုထားနိုင်ရင်တရားနာရင်ကသောတာပန်တည်နိုင်တယ်လို့ပေတကောပရိဒ္ဓမှာဟောပါတယ်တခြားတို့ရဲ့လည်းငါအတ္တနမတိနဲ့ကြောက်ဟောတာမဟုတ်ဘူးတဲ့ပေတကောပရိဒ္ဓပါဠိတော်မှာဘုရားရှင်ကိုယ်တိုင်ဟောထားတယ်တဲ့ဟောတာရေကိုယ်လေးပါတဲ့ဟောတဲ့ဆရာကလည်းသစ္စာတရားသာပြောပြနာနေတဲ့သူကလည်းအချမ်းအာယုံမထွက်ပဲသစ္စာမှာဒါနှလုံးသွင်းမြဲရင်တထိုင်နေနဲ့ကိစ္စပြီးပါလေလို့ဆိုတာတို့တကာဓမ္မတွေအားကိုးဖို့ကောင်းပါတယ်ကြိုးစားပြီးတော့တာနာကြတဲ့။ကံယောဂီတို့ဒါဆိုရင်ယောဂီများတရားနိုင်နဲ့မဟုတ်ရတော့ဆိုတာတေချာမသွားဘူးလား။မသွားပါဘူး။အေးနောက်တကယောဂီတို့အဲ့ဒီသီလသမာဓိပညာဆိုတဲ့၃မျိုးမှာမဉ္ဇဉ်ပုံဉ္ဇဉ်ရဖို့ယောဂီတို့အဲ့ဒီပညာအဓိကပဲ။ဒါကလည်းပဲဦးဇင်းတို့လွန်ခဲ့တဲ့နေပေါင်းတရားကမြန်မာပြည်လုံးမှာစာဟေးစာချတရားဟောတရားပြလေးခုလုံးနဲ့သာသနာ့ကြည့်ပြီးတော့ယန္နာရီတပါးလို့ကြော်ကြားခဲ့တဲ့လေဒီဆရာတော်ကြီးရဲ့ဩဝါဒကိုဖတ်ပြပါမယ်။လေဒီဒီမနီပေါင်းချုပ်ဒုတိယရွယ်စာမျက်နှာ455ရဲ့အတွက်ဦးဇင်းကူးထားတာပါ။ဒီစာပေဓမ္မအားလုံးများပါရင်လည်းပဲအထောက်အထားသိပါအောင်လို့။ဝိပဿနာမှုမြည်သည်ဉာဏ်ပညာမှဖြစ်။ဉာဏ်ပညာအဟုတ်ဟတ်ထိုးထွင်း၍ပေါက်ရောက်အောင်ချိန်နိုင်မြင်နိုင်ပေလျင်ကိစ္စပြီး။ထို့ကြောင့်ဉာဏ်ပညာထက်တန်သောပုဂ္ဂိုလ်တို့မှထိုကာယကတာတတိအာနာပါနနှင့်လျှောင်းထိုင်ရပ်သွားဣရိယာပုဂ္ဂိုလ်ရှုမှတ်မှုပွားများမှုကိုအထူးအာမထုတ်တော်လဲအနိစ္စဒုက္ခအနတ္တကောင်းကောင်းထင်မြင်ပြီးသွားလျင်ကြီးစည်းပါ၏မတ်ဖို့ရနိုင်ပါ၏ဆိုလိုတာကတော့ဆရာကောင်းတဲ့သူပဲမိမိကလည်းပဲထက်တန်တဲ့ဉာဏ်ရှိမှဆိုရင်နဲ့ဖွဲ့လျင်ဝင်လျင်မလုပ်လဲပဲပရမတ်ကိုသိပြီးတော့ရှိရင်မတ်ဖို့ရနိုင်တယ်တဲ့သွားသွားတဲ့စားစားတဲ့ဆိုတဲ့ဣရိယာပုမမဖဲနေလဲပဲဟုတ်လားမြင်ကြိုက်ကြခဲ့မှရုပ်နာရဲ့အဖြစ်ပြက်ကိုရှုနိုင်လို့ရှိရင်မတ်ဖို့ရနိုင်ပါတယ်လို့ယောဂီတို့လေဒီဆရာတို့ရောတာဝန်မခံဘူးလားအေးတာဝန်ခံထားတယ်အဲ့ယောဂီတို့ဟူသင်းကအမြဲတမ်းပြောနေပါပြီ။ဝိနည်းကုဆယ်ညတည်းနဲ့ဟောတဲ့တရားများဟာမိမိကိုယ်တွေ့ဆရာကိုယ်တွေ့ဗုဒ္ဓကိုယ်တွေ့အာလုံးညှိပြီးမှဟောတဲ့အတွက်ကြောင့်ဘယ်တော့မှအမှားမရှိသေးရဘူးလို့ထပ်မံပြီးတော့တောင်းယူပါတယ်။ဒါတို့ယောဂီများဒီနေ့ယောဂီတို့မိမိတို့ဉာဏ်စိတ်ကြားစိတ်နာစိတ်စားစိတ်ထိစိတ်တွေးကြံသိစိတ်ထဲမှာအဲ့ဒီစိတ်၆ပါးဟာအမြဲမရှိဘူး။အကြောင်းတိုက်ဆိုင်မှဖြစ်လာဘူး။အဲ့ဒီကြံသိတဲ့တဲ့မှာငါသူတို့ဘာမရှိမကိုစာတွေလက်တွေနာကြရအောင်။ကဲယောဂီတို့မြင်စိတ်၆ပါးကိုလိုက်ဆိုကြည့်ရအောင်။မြင်သိစိတ
်
ကြားသိစိတ
်
နံသိစိတ
်
စားသိစိတ
်
ခီးသိစိ
တ
်တွေးကြံသိစိတ
်
ဆိုကြည့်ဒါယောဂီများနားထောင်ဒီတော့စိတ်ဘယ်နှပါးပါလိမ့
်
အေးသိစိတ်6မျိုးပေါ့လုံးရတော့အများကြီးပေါ့အဓိကဒီသိစိတ်6မျိုးသိရင်ယောဂီတို့တရားရှိလို့ရပြီအဲယောဂီများကြီးအရင်တော့ယောဂီတို့ဒီကမြင်စိတ်ကစပြောအောင်ဟာဒီမြင်စိတ်လေးဟာငါမြင်စီတဲ့မှာအမြဲတမ်းရှိတယ်ငါအမြဲတမ်းမြင်တယ်ငါမြင်ရင်တိုင်းမြင်လို့ရတယ်လို့ယောဂီတို့စွဲလန်းခဲ့တယ်အယူမှားခဲ့တယ်ဒီမြင်စိတ်လေးကိုအမြဲရှိတယ်လို့ထင်ခဲ့တယ်ဒါကြတော့ယောဂီများအဲ့ဒီမြေတွေကအမြဲလည်းမရှိပါဘူးအကြောင်းတက်ဆိုင်မှာပေါ်ရတာပါနောက်ပြီးတော့ယောဂီတို့ဒီမြေတွေမြင်သိတွေလေးဟာယောဂီတို့မြင်သိစိတ်ချစ်ချင်တိုင်းလည်းဖြစ်လို့မရပါဘူးအရင်ကယောဂီတို့ကထင်တယ်အိုးဘယ်ဟာကိုငါကြည့်ကြည့်မြင်သိစိတ်ချစ်တာပေါ့ငါကြည့်လို့ရတယ်ဒီမြင်သိစိတ်ကိုငါပိုင်တယ်လို့ယောဂီတို့ဒီလိုမထင်ခဲ့ဘူးလားဒီနေ့ယောဂီတို့ငါမပိုင်ဘူးအတ္တမရှိဘူးငါမရှိဘူးလက်တွေ့ပြတော့မယ်အဲ့ယောဂီများ တခုခုယောဂီတို့လှန့်ကြည့်ရင်ယောဂီညာကြီးအင်းက၄ချက်ရှိမှမြင်ပြီးဖြစ်ပါတယ်ကြည်စမ်းအင်းကဘယ်နှချက်ရှိမှဒီအင်းက၄ချက်မသိရင်ယောဂီတို့မြင်လို့မရမြင်တဲ့စိတ်မပေါ်နိုင်ဘူးတဲ့ဘာတွေလဲတဲ့သက္ကုပတ္တရဆိုတဲ့အကြည့်ယုတ်ကလေးကြည့်ရမယ်တဲ့မြင့်စီတွေကသက္ကုပတ္တရအကြည့်ယုတ်ကလေးသူကြည့်အောင်လည်းမပြီးသေးပါဘူးနံပါတ်1မြင်လို့ရတဲ့အဆင်းဆိုတဲ့ရူပါယုံကလည်းကြည့်ရပါဦးမှာအဆင်းရဲ့သက္ကုပတ္တရရဲ့ဒီနှစ်ခုနဲ့လည်းမြင်တဲ့တင်ဖြစ်သေးဘူးတဲ့ဘာလို့တင်တော့အာလောကလို့ခေါ်တဲ့အလင်းအောင်လိုပါသေးတယ်တပန်ဒီတော့ခုရှိလို့ချင်းမြင်တဲ့ဖြစ်လံဖြစ်သေးပါဦးတဲ့မနတိကာရတဲ့နှလုံးသွင်းရသေးတယ်တဲ့ဒါောငါကြည့်မယ်လို့နှလုံးသွင်းရတယ်ကြည့်ရင်လည်းစိတ်ပေါ့အဲ့ဒီလေးမျိုးကြီးမှယောဂီများမြင်သိတဲ့ဖြစ်တာဟုတ်ကဲ့လားကိုယောက်လည်းတွေ့ပြမယ်လေတခုယောဂီတို့ဘုန်းကြီးကိုလှမ်းကြည့်တယ်မမြင်ရဘူးလားမြင်ရတယ်အဲ့ဒါယောဂီတို့အဲ့လေးချက်နဲ့စုံလို့မြင်ရတာအဲ့တချက်တော့ဖြုံမယ်မိတွေပြိတ်လိုက်ပြီးမြင်ရသေးလားမြင်ရပါဘူးဒါတော့ယောဂီများကြီးငါမြင်ရင်လည်းမြင်လို့ရတယ်ဆိုဟုတ်ကဲ့လားအေးအလင်းအောင်ရှင်လည်းရှိမှမြင်လို့ရတာဒါပေမဲ့ယောဂီတို့အစဲရူပါယုံဘုန်းကြီးလည်းမြင်ရလဲရှိပါရဲ့အလင်းအောင်လည်းရှိပါရဲ့ကြည့်မယ်လို့နှလုံးသွင်းလဲကြည့်ပါကယောဂီတို့မျက်စိသက္ကုပတ္တရပြည့်နေမြင်ရသေးလားမြင်ပါဘူးယောဂီမိုင်တစ်ချက်ချွန်းနာနဲ့မိနစ်တွေလုံးဝဖြစ်လို့မရတာဘူးဟုတ်တယ်မဟုတ်လားလေးချက်လုံးရှိမှရတာဒီတော့ယောဂီတို့အရင်တော့ထင်ခဲ့တယ်လို့ငါကြည့်ချိန်တိုင်းကြည့်လို့ရတယ်ငါကြည့်တိုင်းမိနစ်တွေဖြစ်တယ်ဆိုတာဟုတ်သေးရဲ့လားအေးဒီအကြောင်းလေးချက်ကယောဂီများကြီးထောက်ပံ့ပေးမှပေါင်းစည်းပေးမှမိနစ်တွေဟာပေါ်ရတာဒီအကြောင်းလေးချက်မပေါင်းစည်းပဲနဲ့မိနစ်တွေဖြစ်နိုင်ရဲ့လားမဖြစ်ပါဘူးဒီတော့ယောဂီတို့မိနစ်တွေဟာငါမြင်ရင်တည်းမြင်လို့ရတာဟုတ်သေးရဲ့လားမှန်ပါဗျာမြင်လေးတွေထဲမှာငါပါသေးရဲ့လားမှန်ပါဗျာသူပါသေးရဲ့လားမှန်ပါဗျာယောက်ျားမင်းမပါသေးရဲ့လားမှန်ပါဗျာပုဂ္ဂိုလ်တရားပါသေးရဲ့လားမှန်ပါဗျာအပေါင်းယောဂီတို့သက္ကုပတ္တရအကြည့်ယုတ်ကလေးရဲ့အစဉ်ရူပါယုံရဲ့ကြည့်မယ်လို့အာယုံနှလုံးသွင်းတဲ့မနတိကာရရဲ့အလင်းရောင်ရဲ့ဒီလေးချက်ညီမှတာညီဒီလေးချက်ညီသခိုက်လေးမှတာမြင်တဲ့ရာဖြစ်တာတဲ့ဒီလေးချက်တခုပြက်သွားတာနဲ့မြင်တဲ့ရှိလို့မရတော့ဘူးဒါကြောင့်မြင်တဲ့အကြောင်းများငါလည်းမဟုတ်ပါဘူးတဲ့။သူလည်းမဟုတ်ပါဘူး။ယောက်ျားမင်းမမဟုတ်ကတည်းကမဟုတ်ပါဘူး။အကြောင်းတိုက်တိုင်းမှာဖြစ်လာတဲ့ခဏဖြစ်ခဏပြတဲ့တရားဟုတ်လားယောဂီတို့။အေးယောဂီတိုင်းမြင်တဲ့ကပြီးတော့တစ်စက္ကန့်လုံးမှာလေအချိန်ပေါင်းဂရိတသိန်းတောင်ဖြစ်ပြသွားတာ။ကိုယ်နဲ့ဘာမှမဆိုင်။သူ့လုံနေတဲ့သဘောတရားလို့သိထားတာမှာ။နောက်ယောက်တို့ကြားသေးစိတ်။ညောယောဂီတို့ကထင်တယ်ပေါ့။အိုးငါနားထောင်ခြင်းကြားရတာပဲ။ဒီကြားသေးစိတ်ကိုငါပိုင်နေငါနားထဲမှာကြားသေးစိတ်အမြဲတမ်းရှိတယ်ယောဂီတို့ဒီလိုထင်တာ။ယောဂီတို့မဟုတ်ပါဘူး။ญาติတွေလည်းယောဂီများအင်္ဂါ၄ချက်ရှိမှပဲญาติတွေဖြစ်နိုင်ပါတယ်တဲ့အဲ့ဒီအင်္ဂါ၄ချက်ကဘာတွေလဲဆိုတော့နံပါတ်၁ယောဂီများကြီးဟောဒီနာအတွင်းမှာသောတာပတ္တရာအကြည့်ယုတ်ကလေးရှိပါတယ်အဲ့ဒီအကြည့်ယုတ်ကလေးရှိရအောင်မယ်တဲ့နံပါတ်၂အတန်လို့ခေါ်တဲ့အတန်ယုတ်ခေါ်တဲ့တတ္တယုတ်လည်းရှိရအောင်မယ်တဲ့ဒါတင်မလားမကသေးပါဘူးတဲ့နံပါတ်၃ကဝိဝရလို့ခေါ်တဲ့ယောဂီများကြီးခင်းလင်းပင်လည်းဖြစ်ရအောင်မယ်နံပါတ်၄ကယောနိတော်မနတိကာရနားထောင်မဲဆိုတဲ့နှလုံးသွင်းလဲရှိရသေးတယ်။ဒီလေးချက်ညီမယောဂီတို့လည
်းဒါတို့ယောဂီတို့ရှင်းဆက်သွားကြရအောင်။ဒါယောဂီတို့ရဲ့တဏ္ဍာမှာအယူမနဲ့ဥစ္စရတိတခုရှင်းပြလိုက်ပြန်ပြီပေါ့။ရှင်းတဲ့ယောဂီများသွားရမှာကဒီနေ့သင်္ကန်းလာတခုတိုးပေးမယ်။ကိုတွေ့၃မျိုးတဲ့။မှတ်ကြအောင်နော်။ကိုတွေ့ဗဒံမျိုးတဲ့။နံပါတ်1မိမိကိုယ်တွေ့နံပါတ်2ဆရာကိုယ်တွေ့နံပါတ်3ဗုဒ္ဓကိုယ်တွေ့လို့ကိုယ်တွေ့3မျိုးရှိတယ်အဲ့တော့ခုခေတ်မှာများသောအားဖြင့်ဗုဒ္ဓကိုယ်တွေ့ကိုဘေးဖယ်ထားကြတာများတယ်မိမိကိုယ်တွေ့နဲ့ဆရာကိုယ်တွေ့ခြေတန်းတင်ပြီးတော့ထင်ရလောက်ကြတဲ့အတွက်ကြောင့်တချို့ယောဂီများမညာပုံညာမရဘဲနဲ့ယူနှံသွားတဲ့ပုဂ္ဂိုလ်တွေယောဂါဖြစ်သွားတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်အဲ့ဒါဟာမိမိကိုယ်တွေ့နဲ့ဆရာကိုယ်တွေ့တင်တင်ပြီးတော့ဗုဒ္ဓကိုယ်တွေ့ကိုမလိလံမိတဲ့အတွက်အမင်းမြန်ပြီးတဲ့အတွက်ကြောင့်ဒုက္ခရောက်ကြတာအခုယောဂီတို့ဒီမှာစိတ်ချလက်ချနာကြဦးဇင်းတို့ဒီနေ့ဆယ်ညတန်းနဲ့ဟောမယ့်တရားဦးဇင်းတို့မိမိကိုယ်တွေ့ရှိတယ်ဦးဇင်းတို့ဆရာကိုယ်တွေ့ရှိတယ်နော်ဦးဇင်းတို့ကိုယ်တိုင်ငငယ်လေးရသာပေသိင်ခဲ့တော့ဗုဒ္ဓကိုယ်တွေ့ယောဂီများပါဠိတော်များဦးဇင်းအမြဲတမ်းကြင်ထားပါတယ်အဲ့ဒီဆရာဟောပါဠိတွေနဲ့ထောက်ပြီးတော့ဦးဇင်းတို့ကိုယ်တွေ့နောက်ဆရာကိုယ်တွေ့ကိုဗုဒ္ဓကိုယ်တွေ့နဲ့ညှိပြီးမှယောဂီတို့ကိုချပြဟောပြခြင်းဖြစ်ပါတယ်ဒါကြောင့်ဘယ်တော့မှအမှားဘူးဆိုတာတောင်းယူပါတယ်အဲ့တော့ဒီမှာဟောသမျှတရားအလုံးဟာဗုဒ္ဓကိုယ်တွင်းနဲ့အလုံးညှိပြီးသားကြူလဲသိထားပါ။အဲ့ကြောင့်မိမိတို့ရဲ့အရင်တော့ကဟုတ်လားမှားနေတဲ့ဟာတွေ့ရင်လည်းပြင်ရပေါ့ဗျာ။ဒါစေတနာနဲ့ပြောတာပါ။ဥဒ္ဒနာဒါဗုဒ္ဓကိုယ်တွင်းအကုန်ညှိယူထားတယ်။အဲ့တော့အခုဗုဒ္ဓကိုယ်တွင်းရဲ့ယောဂိညာအခုဟုတ်လားဥပတိတံမိတံမဲ့ပါဠိတော်တို့ခန္ဓာဝဂတံယောပါဠိတော်အဲ့ဒါယောဂိတို့ဗုဒ္ဓကိုယ်တိုင် ဝိပဿနာရှုပိုင်းနဲ့တွေ့ထားတဲ့အတွေ့အကြုံရေးထားတာဟောထားတာတချို့ကစားဆိုအကုန်ပယ်ပြစ်တာသိမ့်မာတာပေါ့အဲ့ဒါမြတ်စွာဘုရားကိုတွေ့တွေပယ်လို့မရဘူးအဲ့ဒါနဲ့ညှိရမှာမိမိကိုတွေဆရာကိုတွေဟာဖယားကိုတွေနဲ့ညီမညီသွားကြည့်မညီမဟုတ်သေးဘူးလို့သိတာပေါ့ဘုရားကိုတွေတော့မကြော်ပါဘူးဒီတော့အဲ့ဒီဘုရားကိုတွေရယောဂီတွေကိုမနေ့ကဥစဉ်ကဓာတ်ရှိပါသင်မပေးဘူးလားသင်ပေးလိုက်တယ်တဲ့ဓာတ်ရှိပါပြန်ဆိုကြည့်အောင်ပထဝီအာဘောဒီယောဂီများအားဓာတ်ရှစ်ပါးလို့ခေါ်ပါတာအရှိတရားပဲတဲ့အဲ့တော့ဦးဇင်းတို့ခုစိတ်စေတသိယုတ်နိဗ္ဗာန်လို့ခေါ်လာတဲ့ယောဂီများခုယုတ်တရားကိုယောဂီတို့သိမသွားဘူးလားသိပါပါဘူးအေးဒါယောဂီများဒါအသေးစိတ်မဟုတ်သေးဘူးဒါအကျဉ်းချင်းရှိသေးတယ်ပြီးတော့အသေးပြန်စိတ်အောင်ပါအဲ့တော့အကျဉ်းချင်းရပထဝီဓာတ်ဒီယောဂီများမှာရေးထားတယ်ဘာသဘောနဲ့ဘာသဘောတဲ့တို့မာသဘောနဲ့ပြောသဘောအာဘောဓာတ်ကတိရောဓကဝါယောဓကဟောနဓကကန္ဓာယတာဩဇာကအေးယောဂီများအရဟံတက်ရှိတက်မဲ့ဘယ်နေရာကြည့်ကြည့်ဒီတက်ရှိပါပါတယ်ဆိုတာမသေးကြဘူးလားဟုတ်ပြီယောဂီတို့ဒါတို့ကြည့်ရင်တော့ယောဂီများရဲ့အကျံပြန်ရမယ့်ယခုယောဂီတို့ခန္ဓာကိုယ်နည်းနည်းလေးညံလေးပြန်ဆိုင်ဆန်းယောဂီတို့ခန္ဓာကိုယ်ယောဂီများအကုန်လုံးကိုင်လို့ပြုလို့မရဘူးလားမရပါဘူး။ကြည့်လို့တွေးလို့ရတယ်၊ကိုင်လို့ပြုလို့ရတယ်။ယောဂီတို့မွေးကာသအချင်းနဲ့အခုချိန်ကြီးဒီခန္ဓာကိုယ်ကဒီခန္ဓာကိုယ်ပဲလို့ယောဂီတို့ကထင်ထားတယ်ပေါ့။ယောဂီတို့အခုကိုင်လို့ပြုလို့ရတဲ့ခန္ဓာကိုယ်ကြီးကအားဒါပြဉ္ညာယုတ်လို့သိလိုက်ဟောလာပြီ။ဘာယုတ်တဲ့ပြဉ္ညာယုတ်ယောဂီများပရမယုတ်မဟုတ်သေးဘူး။ပရမယောဂယောဂီတို့သူကသဘောတရားတစ်စက္ကန့်မှာဂရေအချိန်ပေါင်းဂရေ 9,800 ကျော်ပြည့်နေတာကန်လို့မရဘူးကန်ချင်းမရဘူးဆက်တိုက်ပြည့်နေတာတစ်စက္ကန့်မှာမတည်ပဲနဲ့ဘူးတစ်စက္ကန့်လောက်တည်ရင်တော့ဒီရောဟာကန်လို့ရအောင်ခုကတစ်စက္ကန့်ကိုမတည်ဘူးပရမယောဂဒလစက်ပြည့်နေတာအဲ့တော့ယောဂီတို့ကန်လို့ရတာပညာယုတ်ပဲကန်လို့ရတယ်ဒီပညာယုတ်ကမရှိတဲ့တရားပဲဒါပြီးတော့မှရှင်းမှာလောတဲ့ယောဂီများဒါရုပ်ရှင်ပါဘယ်သိထားလိုက်အဲ့တော့အဲ့ဒီယုတ်ချီပေါင်းတင့်ယောဂီများစောစောကအထက်ကိုနည်းနည်းပြန်တက်မယ်ဆိုလို့ချင်းယုတ်နဲ့နံခွဲရလိမ့်မယ်။ဘာနဲ့ပါ။ဒါအကျံမီယောဂီတို့ဒိဋ္ဌိခွာမှာအကျံဒိဋ္ဌိပေါ့ပြီးတော့အနုဒိဋ္ဌိထပ်ပြီးတော့ခွာလိမ့်မယ်။အဲ့တော့ယုတ်နဲ့နံတို့ယောဂီများစောစောကစိတ်စေတသိက်ဆိုတဲ့တရားနှစ်ခုကိုနံတရားလို့နာမည်မတက်ဘူးလား။တက်တယ်။အခုယောဂီများပြခဲ့တဲ့ယုတ်တက်ချီပါကယုတ်တရားပေါ့။သူကအာယုံကိုမသိတတ်ဘူး။နံတရားကအာယံကိုသိတတ်တယ်။ဒါကြောင့်အဲ့မှာဆံပုံလေးရေးထားတယ်။လိုက်ဆိုကြရအောင်။မသိတာယု
တ်မသိတာယုတ
်သိတာနံ
သိတာနံ
မသိတာယုတ
်မသိတာယုတ
်သိတာနံ
သိတာနံ
ဆိုသုံးကောက
်မသိတာယုတ်သိတာနံမသိတာယုတ်သိတာနံမသိတာယုတ်သိတာနံ။
ဒါယောဂီများအဲ့ဒီမှာမသိတာယုတ်ဆိုတာဥစဉ်တို့ဒါသိညူကျမ်းမှာလည်းပဲဒုမဝိပါကအခမ်းမှာယုတ်ကိုအနာရမဏံလို့ဒီပါဠိနဲ့ဖွင့်ပြပါတယ်မြန်မာလိုဆိုအာယုကိုမယူတတ်ဘူးတဲ့အာယုကိုမသိဘူးပေါ့ဒါကြောင့်ဦးဇင်းတို့ဒီမှာယုတ်ကိုသိလွယ်အောင်မသိတာယုတ်လို့ဒါဆောင်ပေါ်လေးလှုပ်ထားတယ်ပေါ့ဒီတော့အချင်းချုပ်ကတော့အာယုကိုမသိတတ်တဲ့သဘောတရားဟာယုတ်လို့မှတ်လိုက်ပေါ့ဒါအာယုကိုသိတတ်တဲ့သဘောတရားဟာနံဟုတ်တယ်မဟုတ်လား
နံပါဠိအနေနဲ့ထီအောင်မယ်လို့နှလုံးသွင်းတဲ့ယောနိတော်မနတိကာရစိတ်ကလေးနဲ့ရှိနေရသေးတယ်ဒီလေးချက်နဲ့ညီမယောဂီတို့ထိတိစိတ်ဟာပေါ်လာတာပါဒီလေးချက်မရင်ဒီလေးချက်တတ်ဆံပေးရင်ယောဂီတို့ထိတိစိတ်ပေါ်နိုင်ရဲ့လားဒီယောဂီတို့ထိတိစိတ်ဟာလေဟုတ်လားဒီလေးချက်နဲ့ပေါင်းစီလေးမှာဖြစ်လာတဲ့သဘောတရားယောဂီတို့ထင်တယ်ပေါ့တွေးကြံသိစိတ်နောက်ဆုံးစိတ်တွေအဲ့ဒီတွေးကြံသိတဲ့မှာယောဂီတို့တွေကအရင်ကအမငါတွေးရင်ငါသိတာပေါ့ဒီလူတွေတွေးသိစိတ်ကလေးကိုငါပိုင်တာပေါ့ငါတွေးတဲ့သိတဲ့ဒီလိုထင်ရောက်တယ်မဟုတ်ပါဘူးအဲ့ဒီတွေးသိစိတ်ပေါ်တော့လေအင်္ဂါ၄ချက်တတ်ဆံပေးမှတွေးသေးတဲ့ယောဂီတို့ပေါ်လာတာပါသူကြည့်ပေါ်လို့မရပါဘူးဒါဆိုရင်တွေးသေးတဲ့ဘောင်ဘာတွေလိုတဲ့လိုတာပေါ့တဲ့ဟရိယဝတ္ထုတဲ့ဟာနှလုံးသွေးပေါ့ယောဂီတို့ဟရိယဝတ္ထုလို့ခေါ်ပါတယ်နှလုံးအိမ်နံလေးပါဦးဇင်းတို့ဒီ လက်တစ်ခုလောက်ရှိတယ်တွေးရှိတယ်နှလုံးတွင်းထဲမှာအဲ့ဒီသူကယောဂီတို့တွေးတဲ့အခါတိုင်းဒီတွေးမှာအကြည့်ရောက်မှာဒါဦးဇင်းတို့ဓမ္မအယုံလို့ခေါ်တဲ့ယောဂီတို့အတွေးအာယုံကလာတတ်ရပါတယ်ဒါကြောင့်ခရိယဝတ္ထုနှလုံးတွင်းရှိရမယ်နောက်အဲ့ဒီကိုလာတိုင်းမှာဓမ္မအယုံခေါ်တဲ့အတွေးအာယုံရှိရတယ်ဒါဆိုဖြစ်ပလံဖြစ်သေးပါဘူးတဲ့နောက်ဘဝင်ကုပိစေတာတဲ့ယောဂီတို့ဘဝင်ဖြစ်နေတဲ့ဘဝင်တွေလည်းဖြတ်ပလဲရသေးတယ်ဒီတစ်ချက်လို့သေးတယ်နောက်ယောနိတော်မနတိကာရငါတွေးအောင်မယ်လို့ဆိုတဲ့နှလုံးသွင်းလေးဒီလေးရဲ့နဲ့ညီမယောဂီတို့တွေးတွေးတဲ့ဟာပေါ်လာတာယောယောဂီတို့တွေးတွေးတဲ့ဟာအမြဲတမ်းများရှိရဲ့လားဒီလေးချက်မညီရင်တွေးတွေးတဲ့ပေါ်နိုင်ရဲ့လားအေးခဏဖြစ်လေခဏပြတ်တာပါဒါကြောင့်ယောဂီများတွေးတယ်တွေးတယ်ဟောတွေးတွေးတဲ့လေးပြတ်သွားပြီလို့သိပေးတယ်နဲ့အဲ့ဒါဝိပဿနာဖြစ်သွားတာပါအဲ့တော့ယောဂီများနန်တရားနဲ့ပတ်သက်လို့ယောဂီတို့ဒါဒိဋ္ဌိအများကြီးကွာသွားပြီပေါ့နော်အေးကိုလို့သိကျင်တယ်သိလို့မရပါလားဒီအကြောင်းလေးချက်လေးချက်ညီမေးမှသာဖြစ်လာတဲ့သိစိတ်တွေပဲလို့ယောဂီတို့ရှင်းသွားပြီဒါဆိုယောဂီများယုတ်တရားသွားကြရအောင်ယုတ်တရားအနုစိတ်သွားကြရမယ်ကံယောဂီများကြီးပထမဆုံးဓာတ်7ပါးမှာပထဝီဓာတ်ဆိုတာမရှိဘူးလားအေးယောဂီတို့သိချင်နိုင်နော်ဒီနေရာမှာသစ္စာ၄ပါးတခါတည်းဝင်သွားလိမ့်မယ်ပြီးတော့သစ္စာ၄ပါးဝင်ဖို့ကိုဦးဇင်းကရှင်းပြပါမယ်ဒါကြတော့ယောဂီများသစ္စာ၄ပါးဆိုတာဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာဒါမျိုးတွေဆရာလိုက်ပြောကြတာမလိုပါဘူး။ဟောဒီပရမတ်ကိုရှင်းပြတာ ਨੇ သစ္စာ၄ပါးအလိုလိုဦးတော်သောတာပန်တည်ရတာ။ပြီးတော့ယောဂီတို့ကဒီပရမတ်ကြောင့်ကိုရှင်းပြတာသစ္စာ၄ပါးဘယ်လိုဝင်လဲဆိုတော့ပြောပြပေးမယ်။ဒါကသစ္စာ၄ပါးနာနေကြပုဂ္ဂိုလ်များအနေနဲ့သစ္စာကဘယ်အချိန်မှပါမှာပါလဲလို့စောင့်နေတဲ့ပုဂ္ဂိုလ်တွေကြီးမှာဆိုလို့ယောဂီတို့မသိလိုက်ခင်အချိန်မှာပဲသစ္စာ၄ပါးဝင်သွားပုံပြောပြချင်လို့ပါ။အဲ့တော့ပရမတ်ကယောဂီတို့စကားခံထားရမှာကအခုသိစိတ်6ပါးဟာယောဂီတို့သိတဲ့သဘောတရားလေးပဲမဟုတ်လားအဲ့ဒီမြင်သိစိတ်ကြံသိစိတ်နံသိစိတ်စားသိစိတ်ထိသိစိတ်တွေးကြံသိစိတ်မှာယောဂီတို့အဲ့ဒီနံတရားမှာအလုံးအခဲဆိုတာမျိုးပါသလားနောက်အမှုအမဆိုတာမျိုးပါသလားအကြီးအဖက်ဆိုတာမျိုးပါသလားအဲ့တော့ယောဂီတို့သိစိတ်၆ပါးလုံးဟာသိတဲ့သဘောတရားလေးပဲပါလေပါလေသိတဲ့သဘောတရားပဲဒါကြောင့်ဒီမှာအမကအနှစ်သာရဘာမှမရှိဘူးနော်အေးငါကောင်ဆိုတာမျိုးရှိသေးလားသူကောင်ဆိုတာရှိသလားယောက်ျားမင်းမဆိုတာရှိသလားပုဂ္ဂိုလ်သဘောဆိုတာရှိသလားအာယုံကိုသိတဲ့သဘောလေးပါလေပါလေဒါပဲယောဂီတို့အဲ့တော့ယောဂီတို့မှတ်တယ်အဲ့ဒါနန္တရားပေါ်မှာဒိဋ္ဌိကျုပ်သွားတယ်လို့ခေါ်တယ်ဩနန္တရားဟာအတုံးအလုံးအခဲအရေပတ်အမုံမှာဘာမှမရှိပါလားလက်သက်တော့တိတဲ့သဘောတရားလေးပဲလို့ရှင်းသွားပြီဟုတ်လားဉာဏ်တရားပေါ်မှာဒိဋ္ဌိကွာတယ်လို့ခေါ်တယ်ခုယောဂီတို့ယုတ်တရားပေါ်မှာဒိဋ္ဌိကွာရင်ယောဂီတို့ပါရမီရှင်ရတာသောတာပန်တည်တာပဲအခုယုတ်တရားလည်းယောဂီတို့အဲ့ဒီဉာဏ်တရားကဲတော့ပဲသဘောတရားလေးပါလားလို့ယောဂီတို့ရှင်းသွားမှယောဂီတို့လိုချင်တဲ့မညာပုံညာကိုရမှာအဲ့တော့အခုတော့ယောဂီတို့များသောအားဖြင့်အဲ့ဒီအတုံးအလုံးအခဲအခဲဆိုတဲ့ပြညာတရားကြီးဟာဘယ်ပေါ်မှာအဖြစ်မှားတယ်လဲဆိုရင်ယုတ်တရားပေါ်မှာပုံဥဒ္ဒောအဖြစ်မှားတယ်။အခုနန္ဒရယောဂီများအခုဦးစင်းနိုင်ဝဲချင်းနဲ့ယုတ်တို့ရှင်းသွားပြီဟုတ်တယ်မဟုတ်လား။ဘာမှနန္ဒရဟာအလုံးတုံးအဖြစ်အရေးပတ်ပုံမှာမရှိဘူး။သိတဲ့သဘောတရားလေးပဲ။ငါဆိုတာလည်းမရှိဘူး။အကောင်လည်းအမတေလည်းမရှိဘူး။အနေလည်းအတ္တလည်းမရှိဘူး။သဘောတရားပဲ။တိုးတော်ယောဂီတို့ယုတ်တရားအပေါ်ကျယောဂီများအဲ့လိုရှင်းလို့မလွယ်တော့ဘူး။ဘာဖြစ်လို့လဲတဲ့ယုတ်တို့ဂျင်းတဲ့အခုဒီမယ်ခန္ဓာကိုယုတ်ကြီးယောဂီများကြီးကိုင်လို့ပြီလို့မရဘူးလား။เออมวยกาฬะเนี่ยยุคนี้อะคุดิဒီมาตื่นเนี่ยတော့ဟာยุคเนี้ยဆိုရင်တော့အတုံးကြီးပေါ့အလုံးကြီးပေါ့အခဲကြီးပေါ့ယုတ်ဒီလိုထင်နေတာပေါ့ယုတ်တော့လို့ထင်တာဟာပြဉ္ညာခံတယ်လို့ခေါ်ပါတယ်အဲ့လိုပြဉ္ညာခံတယ်သူရဲ့မညာပုံညာဘယ်တော့မှမရပါဘူးယုတ်ဒီလိုသိရမှာကယုတ်တရားဒီလည်းပဲဉာဏ်တရားကဲ့သို့သဘောတရားလေးပါလားဘာမှအလုံးအတုံးအခဲအရေးပတ်အမှုမဘာမှမရှိပါလားအဲ့တော့ယုတ်ဒီလိုသဘောတရားပဲရှိတယ်ဆိုမှတော့ငါဆိုတဲ့အကောင်နဲ့လုံးဝရှိတယ်လို့မယူဆတော့ဘူးပြုတ်သွားတယ်ပေါ့တို့အဲ့ချိန်မှာသောတာပန်တည်ကြရတာဒီတော့ညာတော်အပြင်တော့ယုတ်တရားပေါ်မှာပြဉ္ညက်ကြီးခံရတာများပါတယ်ဘာလို့လဲဆိုတော့ပြဉ္ညက်ခံရအောင်လောက်အောင်ရွယ်ရွယ်ကြီးတို့ဒီပြဉ္ညက်လို့ခေါ်တဲ့ပြဉ္ညက်ယုတ်ကြီးကဒီမှာလားခံနေတာကိုဒီတော့ယောဂညာပရမယုတ်ကိုပြဉ္ညက်ယုတ်ကဖုံးနေတယ်မမြင်ရတော့ဘူးမမြင်ရတော့ပြဉ္ညက်တုံးကြီးကြည့်ပြီးတော့ဟာအမေမေတို့ကဒီယုတ်အခုလည်းဒီယုတ်ဒီနေ့လည်းဒီယုတ်နောက်ထပ်လည်းဒီယုတ်ကြီးပဲယုတ်ကတော့မပြည့်ဘူးနန္ဒရားကသာပြက်တာပြောင်းတာယုတ်ရရားကတော့တည်တဲ့အချိန်ဒီဒီယုတ်ကြီးပဲလို့စွဲနေတော့ဒီယောဂီတို့အဲ့ဒီယုတ်ဟာအမြဲတမ်းပြက်နေပါတယ်ဒီယုတ်တရားဒီလည်းပဲနန္ဒရားကဲလို့သဘောတရားလေးပဲဆိုအခုရှင်းရတော့မယ်ယောဂီတို့ဒီအမှုကြောင့်အမြဲတမ်းပင်ပန်းပါတယ်ဒီယောဂီတို့စရှင်းရလို့ရှင်းပထဝီဓာတ်ကိုသိရလိမ့်မယ်မာတတ်တဲ့ ယောဂီတို့မြတ်စွာဘုရားတရားကဧကောဓမ္မောတဲ့ဘာတဲ့တို့မြန်မာဆိုတရားတစ်လုံးမဲ့သိဖို့လိုတာပါတဲ့အများကြီးမလိုဘူးတစ်လုံးသိတာနဲ့မက်ဖို့တခါတည်းပေါက်တယ်အဲယောဂီများဟောပထဝီတက်ကိုသေချာနာဒီပထဝီတက်လုံးယောဂီများရဲ့ငါပြောက်တာနဲ့သဘောတရားထိုက်တာနဲ့အဲ့ဒါယောဂီတို့ပါရမီရှင်တော်တာပဲသိနိုင်ပါတယ်ပြီးတော့ဘုရားကဘလို့မှာလဲဆိုတော့မူလပါဏန္ဒထက်ကရာမှာနာဝဂာဟိစတုဏံဓာတုဏံဧကရေသမေဝသမ္မသေတဝါနိဗ္ဗာဏံပါဘူးနန္တိသာဝဂာဟိသာဝဂါတို့ဒီစတုဏံဓာတုဏံပတဝီအာဘောတေဇောဝါရောက်ဆိုတော့ဓာတိလေးပါတို့တွင်ဧကရေသမေဝတဘာမကိုသာလင်သမ္မသေတဝါဩငါသူတို့ဗျယောက်ျားမင်းမပုဂ္ဂိုလ်တော်ဝါဆိုတာမရှိပါလားအမောမွားအေဘတ်ဆိုတာမှမရှိပါလားသဘောတရားမျှပါလားလို့သုံးသပ်ဆင်ခြင်၍နိဗ္ဗာဏံနိဗ္ဗာန်တို့ပါဘူးနန္တိရောက်နိုင်ကြကုန်၏ဟောဘုရားကတော်ဝင်ခံလိုက်ပြီခြေသားချင်းတို့မက်ဖို့ရခြင်းတဲ့ဖြတ်ကြီးလေးပါတဲ့တပားလောက်ကိုပဲဆရာကောင်းတဲ့ဩပထဝီတက်ဆိုတာလဲမာသဘောနဲ့ပျော့သဘောလေးပါပဲလားအလိုအွန်တော့ခဲ့အေးပတ်မုံမမမရှိပါလားအဲ့လိုသုံးသဆင်းခြင်းနဲ့သွားရင်သောတာပန်တဂရကအနာကအတာထားရဟနာဖြစ်ပြီးတော့နိဗ္ဗာန်တောင်ရောက်နိုင်နေကြဘယ်တောင်ရောက်မလဲယောဂီတို့ရဟနာကိုဖြစ်နေတာဒီတက်ကိုနားလဲပိုင်သောတာပန်တော့အတာလေးပေါ့အောင်နေဟုတ်တော့ပါကြောင့်လည်းဖုရားထပ်ပြီးတော့မှားထားသေးတယ်ဒီတလေးဝနဲ့ပတ်သက်ပြီးတော့ပထဝီဓာတုယာဝအဘောဓာတုယာဝတေသောဓာတုယာဝဝါယောဓာတုယာဝတိနေဝတံမေအဝိစပတ္တာဒိနသမ္မနာကတောအရိယသာဝကောနိယံဝတိရိသနာယောနေဝပိတိပိတိဝိတယဝနဥပပိတိတတိဒီဘက်ကအဲ့ဒီပထဝီအဘောတေသောဝဓာတိလေးပါးကိုအလုံးတွန်းကဲအရေးပဲအမှုမဘာမှမရှိပါလားသဘောတရားမျှပါလားလို့အဲ့ဒါယုံကြည်သက်ဝင်သွားရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာအရိယသာဝကောအရိယရဲ့တပည့်ဖြစ်ပြီးအရိယသာဝကဖြစ်ပြီးတဲ့အပေလေးပါဘယ်တော့မှမလာတော့ဘူးတဲ့ဘုရားကတာဝန်ခံတယ်။အဲကြောင့်ဒီအခုအဲ့ဒီတလုံးကိုဦးစင်ကပေါက်ရအောင်ပြပေးပါမယ်။ကျန်တဲ့တွေတော့အချင်းချင်းမှတလုံးပေါက်ရင်ကျန်တာအကုန်သိတာပါပဲ။ကံယောဂီများဒါဆိုလို့ရှိရင်ပထဝီဓာတ်ကိုကြည့်ကြစို့။ယောဂီတို့ရေပရမတ်အကြောင်းသိယောဂီများအရင်အမြဲတမ်းကြားဖို့ပါလိမ့်မယ်။ဝိပဿနာမှာဆရာကောင်းလိုတယ်တဲ့။ဝေဒနာမှာပါတယ်တို့တကယ်လို့ကယောဂီတို့ဆရာကောင်းမရှိယောဂီများတချို့နှစ်ပေါင်း30 40ရှိတယ်ဦးစင်ဟုတ်လားလာချက်လို့ယောဂီများတရားစစ်ကြည့်တယ်ပေါ့အိုးယောဂီတို့သနာဖို့ကောင်းလိုက်တာယောဂီတို့တမထမတက်ချောင်တရားထုတ်တာနှစ်ပေါင်း30ကျော်ပြီမညံပုံညာဝေးလို့ဝိပဿနာကိုမရောက်သေးဘူးခဲ့ဘယ်တော့သနာဖို့ကောင်းလဲအဲ့လိုယောဂီတို့မြန်မာပြည်အများကြီးပဲဦးစင်တွေ့နေတာဒါကြောင့်ဦးစင်ဒါကိုအခုတပြည်လုံးတက်ဟောပေးနေတာပါသနာလုံးလို့ဦးစင်အမတ်တက်တဲ့ယောဂီများဒီတော့ဦးစင်ကဝိပဿနာလှုပ်ဆအမတ်အကူကြီးမပေးနိုင်ဘူးလူလည်းမကြမ်းမင်းလူချင်းကြတော့ရေးတာတခုတော့တရားထုတ်လိုက်တာယောဂီတို့အဲ့ဒါ၄-၅နှစ်လောက်ကြာတယ်ပြည်ချင်းကအပြီးဝက်သွားတာယောဂီတို့တရားတော့မရကြဘူးအဲ့ဒါတမထတင်လမ်းဆုံးပြီးတော့ကြောက်လန့်စရာအောင်းနေတွေ့ပြီးတော့ဒါစိတ်ဖောက်ပြန်ပြီးတော့ဆုံးသွားကြတယ်သနာလိုက်တာဒီကောင်ဦးစင်းကလည်းဘာမှကိုယ်မအောင်ဒီဝိပဿနာကိုကြီးမပေးနိုင်ဘူးအဲ့ဒါဒီနောက်ပိုင်းတော့အေးငားမှကဲတော့တရားဝိပဿနာအမှန်မရောက်ဖဲနဲ့ဒီလိုဘဝဆုံးသွားတဲ့ပုံကိုယ်တွေအများကြီးရှိနေမယ်ဆိုတာဦးဇင်းပို့ပြီးတော့ကြိုးစားပါတယ်။အဲကြောင့်ဦးဇင်းအခုယောဂီတို့လို့အခုပြက်ပြန်သားသားပြန့်နေခြင်းဖြစ်ပါတယ်။ဒီတော့ယောဂီများကြီးအဲ့ဒီတော့ဓာတ်တလုံးကိုသိရင်ကိစ္စကပြီးတယ်ဓာတ်တလုံးကိုပဲအဓိကထားပြီးတော့ပြမယ်ဆိုတော့ပထဝီဓာတ်ဗာဓာတ်တယ်။ပထဝီဓာတ်ပထဝီဓာတ်ကိုယောဂီတို့သိတာကမြေကြီးလို့မသိဘူးလား။ယောဂီတို့အဲ့ဒါအသိနေဘယ်တော့မှမညာကုညာမရပါဘူး။အဲ့တော့မြေဟာ၃မျိုးရှိတယ်တဲ့မှတ်ထားကြအောင်။ပါလဲဆိုတော့လောကမြေရယ်သုတ်တံမြေရယ်ပရမတ်မြေရယ်လို့မြေဟာသုံးမျိုးရှိလောကမြေဆိုတာကတော့ဟုတ်လားဘုရားတို့ဆိုကြသောဗျာကြောက်မြေတို့သဲမြေတို့နှုံးမြေတို့ပေါ့အဲ့ဒါကိုလောကမြေလို့ခေါ်တယ်အဲ့ဒီလောကမြေကိုဘလောက်တိတိမညာပုံညာမရပါဘူးဒါဘုသူတာပဲတဲ့ဒါဆိုသုတ်တံမြေရောတဲ့သုတ်တံမြေဆိုယောဂီတို့ဆံပင်အမွေးခြေသဲလက်သဲသွားအကြီးအတာအကျော်အယူရိုးရင်းချင်းစီအညို့နှလုံးအသက်အမည်အဖြစ်အဆုတ်ဥမဥသိအစာအသက်အစာဟောင်းဥနှောက်အလိုအမျိုးပေါင်း20ရှိပါတယ်အဲ့ဒါယောဂီတို့မှတ်ထားစမ်းသုတ်တံမြေတဲ့ပါမြေတဲ့အဲ့ဒီသုတ်တံမြေပွားလို့လည်းပဲမညာပုံညာမရသေးဘူးတဲ့ဉာဏ်ညာမပါသေးဘူးအဲ့ဒါဟာသူလည်းတမထအစင်မဲ့ရှိသေးတယ်တဲ့ဒါဆိုရင်အရှင်ဘုရားရေဘယ်မြေကြမှာဉာဏ်ညာဝင်ပြီးတော့မက်ဖို့ရမလဲဆိုတော့ပရမတ်မြေကြမှာအရာပညာစကန်းရောက်တော့မတ်ဖို့ရလိမ့်မယ်ပရမတ်မြေပါမြေတဲ့တဏီတဏီအဘိဓမ္မာမြေလဲခေါ်ပါတယ်အဲ့ဒီပရမတ်ရဲ့ဥတော့ခုကန့်ထားတဲ့စာရိုးထဲမှာပါတဲ့သဘောတရားလေးပေါ့ပထဝီတက်နောက်ကဘာလေးရေးထားလဲ မာသဘောနဲ့ပြော့သဘောအဲ့ဒါယောဂီတို့ပရမတ်မြည်ပြီးတော့မာတဲ့သဘောပြော့တဲ့သဘောတည်တာလင်းဘာတတ်လဲပထဝီဓာတ်ယောဂီတို့ထင်တယ်ခေါင်းကသဲတွေမြည်တွေကဒါဘာတွေမှမဟုတ်ဘူးသပင်မွေးတွေဒါတွေကဘာမြည်အဲ့မြည်တွေကမျက်ဖို့ပြိမဲ့မွေးမြည်မဟုတ်သေးဘူးတဲ့ဒါတွေကဘုသုဒ္ဓမြည်တွေပဲရှိသေးတယ်အဲ့တော့မာတဲ့သဘောနဲ့ပြော့တဲ့သဘောကမှဘာတတ်တယ်လို့ပထဝီဓာတ်အဲ့ဒါလို့စပြီးတော့သိရမယ်တဲ့အဲ့လိုစသိရင်ပထဝီရဲ့အဓိပ္ပာယ်ကိုဒီလိုသိကြအောင်လို့တဲ့ဟောက်ရောက်ကယောဂီတို့မဟာပထဝီမြည်ကြီးဒီလူပေါ်မှာရှိတဲ့တော့တောင်ရင်ကြီးတမုဒ္ဒရာပေါ့ဗျာအစကြီးတော့အစအူအလုံးရဲ့တိယံမိယံဖြစ်တဲ့ကဲတို့ယခုပထဝီဓာတ်ဒီလည်းပဲပထဝီယုတ်ဓာတ်ဒီလည်းပဲယုတ်ဓာတ်28ပါးထဲမှာကျင်းတော်ယုတ်ဓာတ်28ပါးရဲ့တိယံမိယံဖြစ်လို့တို့ပထဝီဓာတ်လို့ခေါ်တာပါဆိုတာကတော့ဟောက်ကမြည်ကြီးဟာအပေါ်ကပြည်စည်းဝိတုအလုံးရဲ့တိယံမိယံဖြစ်တယ်လို့ယုတ်တ28ပါးရှိနေမှာကျင်းတော်ယုတ်တ28ပါးရဲ့တရားမေယာဖြစ်လို့သူ့ကိုလည်းပထဝီဓာတ်လို့ခေါ်တာပါဒီလိုအသိဉာဏ်အစင်မြင်လိုက်ရမယ်တဲ့နောက်ဒီတဲ့အစင်မြင်လိုက်ကြရင်ပထဝီဓာတ်ရဲ့သဘောသိကျင်လို့ရှိရင်တော့စံကြည့်တို့ကြည့်ထိကြည့်တဲ့အခါမှာဘယ်နေရာစံစံဘယ်နေရာတို့တို့ဘယ်နေရာထိထိမာတဲ့သဘောကိုဖြစ်စေပြော့တဲ့သဘောကိုဖြစ်စေတွေ့ရလိမ့်မယ်တဲ့အဲ့ဒီသဘောတရားဟာအာရပရမတ်ပထဝီဓာတ်ပဲဟုတ်လားယောဂီတို့ဟုတ်ပါဘူးဒီတော့ယောဂီများကြီးမာတဘောပြော့တဘောကိုဘယ်လိုသိမလဲယောဂီများကြီးစမ်းကြည့်ရင်သိတာပေါ့ဟုတ်လားဟိုယောဂီတို့ကြည်စမ်းကြမ်းမြင်လေးကိုယောဂီတို့စမ်းကြည့်တမ်းမာတဲ့တဘောလေးမတွေ့ဘူးလားအဲ့ဒါပထဝီဓာတ်ပေါ့ယောဂီတို့ဟုတ်လားတို့မိမိခန္ဓာကိုယ်ချက်ပြီးတော့စမ်းပေါ့တို့ကောင်းလို့အယိုးလိုနေရာစမ်းပြီးတော့မာတဘောလေးမတွေ့ဘူးလားအသားလိုနေရာစမ်းပြီးတော့ပြော့တဲ့တဘောလေးမတွေ့ဘူးလားအဲ့ဒါပထဝီဓာတ်ပေါ့ဘာဓာတ်တဲ့သူဒီယောဂီများကြီးအဲ့ဒီပရမတ်ကယောဂီများပေါ့ဖို့အင်မတန်ခင်းနေတာဆရာကောင်းတဲ့ယောဂီများမနာပခြင်းပရမီတက်ပေါ့ကိုတော်တော်ကိုခဲရင်းတယ်အေးဒီယောဂီများရဲ့ပရမတ်ရုပ်တပါးအကြောင်းအကြောင်းမှပရမတ်ပေါ့လို့ရှိရင်လည်းအဲ့ဒီပုဂ္ဂိုလ်ဟာသူ့ရဲ့ပွားများမှုဟာယောဂီတို့ဝိပဿနာကိုမရောက်နိုင်ဘူးဒါကြောင့်ဦးဇင်းတို့ဒီမေခွန်းတစ်ခုအမေးခံရဘူးတဲ့ပေါ့ကမတန်းဆရာမှတော်တော်လေးအုံနောက်စားသွားတယ်အဖိုးကြီးတယောက်ကမေးတာသူကမေးတယ်အာမင်းတို့ဗုဒ္ဓကတဲ့ခန္ဓာ၅ပါးအနိစ္စရုပ်အနိစ္စနာမ်အနိစ္စလို့ဟောတယ်တဲ့ဆိုတာကတော့ရောနံရောအမြဲတမ်းဖြစ်ပြီးတော့ပြည့်နေတယ်တဲ့အနိစ္စအမြဲမရှိဘူးပေါ့အဲ့လိုသာဟောတာဟေးတဲ့ငါပေါင်မှာအသက်20ရေတည်းကထိုးထားတဲ့ထိုးပင်မင်းကြောင့်ကြီးရအခုအသက်60အနှစ်40ရှိမပြတ်ပါလားဒီလိုမိတဲ့ယောဂီတို့ကံယောဂီများဒါယောဂီတို့ဟောဒီပရမတ်ကြောင့်သာမသိရင်အင်မတန်ဖျက်ခဲ့တဲ့မေခွန်ကြီးအဲ့ဒါကမ္မတန်ဆိုင်တော်တော်လေးအလုတ်ချုပ်သွားဘူးတဲ့ဟိုယောဂီတို့ကလည်းဥစဉ်အခုချိန်ရှင်းပြလေယောဂီတို့နားမလဲသေးဘူးဟောဒီမတဝီတဲ့အကြောင်းယောဂီများအကုန်ပြီးမှဒီမေခွန်ကြီးကိုပြန်ရှင်းပြမယ်ဒါယောဂီတို့ပြညတ်ယုံနဲ့ပရမတ်ယုတ်ကိုမပွဲလို့မေခွန်းကမှားနေတဲ့မေခွန်းတော့အသေးပဲရပါတယ်ပြီးတော့ရှင်းလိုက်မယ်ပြီးတော့ပရဝိဒတ်ကိုဆက်သွားရအောင်ပြီးတော့ကအဲ့တော့ပရဝိဒတ်ရဲ့သဘောဟာမာတဲ့သဘောနဲ့ပြော့တဲ့သဘောလေးယောဂီတို့အဲ့ပရဝိဒတ်ကနေရာနှံ့မှာရှိတက်ကြီးမှာလည်းရှိတယ်တမဲမှာလည်းရှိပြီးတော့ယောဂီများအဲ့ပရဝိဒတ်ကိုသိခြင်းစမ်းကြည့်တွေ့ကြည့်ထိကြည့်ရမယ်တဲ့ယုတ်တို့ဒီနာယီကိုဒါကြီးနာယီလို့မခေါ်ဘူးလားအေးကြီးတော်ယောဂီတို့ဒိုင်းမန်အောင်ဖို့ကောင်းတယ်ပရမန်သဘောတရားယောဂီတို့သိသွားလေယောဂီတို့တစ်ချက်နဲ့ဒါလင်းသွားတာပဲပြီးတော့ယောဂီတို့ဒီကြီးနာရီကိုယောဂီများကြီးစန့်ကြည့်တဲ့အခါမှာမာတဲ့သဘောလေးမတွေ့ရဘူးလားတွေ့ရတယ်ယောဂီအဲ့ဒါပထဝီတက်မာတဲ့သဘောကဘာတက်လဲယောဂီတို့ညာထဲမှာသိချာတက်ဝင်မစီနော်ကြီးနာရီကပထဝီတက်မဟုတ်ဘူးမာတဲ့သဘောကပထဝီတက်ဘာသဘောကပထဝီတက်ယောဂီများကြီးအင်မတန်ခက်တယ်ယောဂီတို့အခုမြင်ရတာကမရှိတဲ့ပြညာကိုမြင်နေရတာဟုတ်လားယောဂီတို့စိတ်စစ်တဲ့ယုံနိဗ္ဗာန်ပရမလေးပါးနာဒီဟောက်ကြီးနိုင်ဆိုတာပါသလားမပါဘူးမပါရင်ကြီးနိုင်ဆိုတာဟာပရမလားပြညာလားပြညာဆိုရင်ရှိတရားလားမရှိတဲ့တရားလားမရှိပါဘူးဒါမရှိဘူးယောဂီတို့ကြီးနိုင်ဆိုရှိဖို့မရှိဘူးပရမကြီးလားတို့ရောက်တော့မရှိတဲ့ဟာကြီးမြင်မနေရဘူးလားယောဂီတို့ရှိတဲ့ပရဝိဒ္ဓကြောင့်မြင်ရသေးရလားကြီးနိုင်ယောဂီဘလောက်ခက်လဲတို့တို့ဆရာမသိဘူးတော့ဒါတွေမသိဘူးမမြင်ရဘူးပရမကရှိတဲ့ပညာကလည်းမရှိတဲ့ပညာကြီးကမြင်နေရတယ်ရှိတဲ့ပရမတ်ကယောဂီတို့စန့်ကြည့်မှာဟုတ်လားသဘောလေးတွေကမားတဲ့သဘောလေးပဲပြီးတော့အဲ့ဒီအဲ့လိုမားတဲ့ကယောဂီတို့မေခွန်းထုတ်ရလိမ့်မယ်တဲ့အဇူကမားရလေလို့မေခွန်းထုတ်ရမယ်ယုတ်တဲ့ကံမှာယောဂီများပရမတ်ပညာမကွဲတဲ့ပုဂ္ဂိုလ်များဆိုရင်တော့ကြီးနာရီကမားရာလို့ဖြေမှာဟုတ်တယ်မဟုတ်လားအေးယောဂီတို့အန္တပေါ့အကံပုဒိတမဒီတိုင်းမဖြစ်ပါဘာကြီးနာကြီးစမ်းကြည့်လို့မာမတော့ကြီးနာရမာရာပေါ့ဒီလိုပဲလာမှာပဲယောဂီတို့ပရမတ်ကိုဆရာကြီးကြကြပွားများထုတ်တဲ့ပုဂ္ဂိုလ်ကြတော့မဟုတ်တော့ဘူးဟိုးကြီးနာကြီးဆိုတာပရမတ်လေးကလည်းမပေါ့တာပြည့်ညက်လို့ခေါ်တယ်မရှိတဲ့တရားကြီး မာတဲ့သဘောဆိုတာပထဝီဓာတ်မှာလာရှိတာပထဝီဓာတ်ဟာတိုင်လို့ပြီလို့မရဘူးဒါပေမဲ့အရှိတရားမာတာတွေ့ပြီမာတဲ့သဘောလေးပဲတွေ့တွေ့ပြောတဲ့သဘောလေးပဲတွေ့တွေ့အဲ့ဒါကပထဝီဓာတ်ဒါကြောင့်အဲ့ဒီကိုကြီးနာကြီးကိုစန့်ကြည့်လို့မာတဲ့ခါမှာအဲ့ဒီမာတဲ့သဘောတရားဟာပထဝီဓာတ်ကမာတာလို့ဖြေတယ်တန်ယောဂီတို့အဖြေကနှမျိုးဖြစ်မနေဘူးလားအေးအန္တပုတ္တဇင်ကတော့အကံပုတ္တဇင်ကတော့ကြီးနာကြီးကမာတယ်လို့ဖြေတယ်ပရမတ္တကွယ်ပြီးသားဇူလံတော်တော်ဘုရားရှင်ကတော့ပထဝီရကမာတယ်လို့ဖြေတယ်အဖြေနှစ်ခုမတူတော့ဘူးဒါဆိုတရားသူကြီးကဆုံးပြရမယ်တဲ့ဘဇုအဖြေကအမှန်လေလို့ဆုံးပြရလိမ့်မယ်အဲ့လိုဆုံးပြယောဂီများကြီးဘုရားရှင်တို့ယောဂီတို့တခုကြိုသိထားရမှာကကြီးညက်တော်ယောဂီများအမြဲတမ်းပြောင်းလဲနေပါတယ်ပရမတ္တယောဂီမှာမပြောင်းဘူးဘယ်အချိန်ရောက်ယောဂီများမာတဲ့သဘောပြော့တဲ့သဘောဒီနှစ်ခုပဲဘယ်တော့မှဟုတ်လားမာတဲ့သဘောပြော့တဲ့သဘောပြောင်းမသွားဘူးပေါ့အေးရောင်းပြင်းရကအမျိုးမျိုးပြောင်းနေသူကတကယ်မရှိတဲ့တရားမလို့ဒီတော့အခုကြီးနာကြီးကိုစန့်ကြည့်တဲ့အခါမှာမာရဟာအန္တပုရုဇဉ်ကကြီးနာကြီးကမာတယ်သုလသောတံပုရုဇဉ်ကပထဝီဓာတ်ကမာတယ်အဲ့တော့အမှန်ကတော့ယောဂိညာကြီးမရှိတဲ့ကြီးနာရောရမာလို့မရပါဘူးပြင်းရကရှိမှမရှိပဲနဲ့ပဲဒါကတော့မာလို့ရတာဟာပထဝီဓာတ်ကလာမာလို့ရတာဟုတ်တယ်မဟုတ်လားဒါကယောဂိတို့အခုလိုတရားနာပြီးတဲ့ပုဂ္ဂိုလ်များတော့ဉာဏ်ထဲမှာရှင်းလာပြီလေဒီလိုတက်တဲ့ပရမိတ်လုံးဝမနာဘူးတဲ့ပုဂ္ဂိုလ်ကမရှင်းဘူးနားမလည်ဘူးသူတို့လက်မခံနိုင်ဘူးအိုးငါတို့ကတော့လက်မခံနိုင်ပါဘူးလက်တွေမှာလက်ခံနိုင်မယ်ဒီလိုဆိုလိုက်တယ်ဒီတော့အဲ့လိုလက်တွေသမားတွေကိုလက်တွေပြကြရအောင်သူ့ကိုစကားတစ်ခုနဲ့ဒါကင်ထားရမှာပေါ့အန္တပုရုဇဉ်သင်ပြောသလိုပထဝီဓာတ်ကမာရမဟုတ်ဘဲနဲ့ကြီးနာကြီးကမာရဆိုရင်အဲ့ဒီကြီးနာကြီးပြောက်ရင်မာတဲ့သဘောပြောက်အောင်မယ်မင်းအဲ့ဒါကိုလက်ခံအောင်မယ်ဆိုတော့သူကလေအဒါတော့လက်ခံတာပေါ့တဲ့ကြီးနာကြီးကမာတာပဲကြီးနာကြီးပြောက်ရင်တော့မာတဲ့သဘောပြောက်အောင်မှာပေါ့ဒီလိုဆိုတယ်ဒါတို့ယောဂီများကြီးကြီးနာကြီးကိုဖြောက်ကြရလိမ့်မယ်တဲ့ပေပေါ်တင်ပြီးတော့ယောဂီများပေါင်တူကြီးနဲ့ချက်ပေါင်းများစွာထုတဲ့အခါမှာယောဂီတို့ကြီးနာကြီးကကြီးပြားလေးဖြစ်မသွားဘူးလားပြီးရောကြီးပြားအဲယောဂီတို့ပြညာကပြောက်မသွားဘူးလားကြီးနိုင်ကနေဘာဖြစ်သွားကြီးပြားဖြစ်သွားယောဂီတို့ကြီးနိုင်မရှိတော့ဘူးပျောက်သွားပြီပြောင်းလဲသွားပြီတန်ယောဂီများသောသောကအန္တပုရုဇဉ်ပြောတယ်လို့ကြီးနိုင်ကသာမာယုမှန်ရင်နဲ့အဲ့ကြီးနိုင်ပြောင်းရင်မာတဲ့သဘောပြောက်အောင်ဆိုရယောဂီတို့အဲ့ကြီးပြားလေးသွားပြီးတော့စမ်းကြည့်တော့ဘာသဘောတွေ့လဲတန်ယောဂီများမာသဘောပြောက်ခဲ့တာဒါယောဂီများအန္တအကံပုရုဇဉ်နဲ့ထင်းတယ်လို့ကြီးနိုင်ကမာတာဟုတ်သေးရဲ့လားဟောပေါ်ပြီဘယ်တက်ကမာတာအဲ့ဒါအမှန်ယောဂီတို့ဘဒ္ဓဝိဒ္ဓကမာတဲ့သဘောတကယ်ရှိတာလေ။ဒီတော့အန္တပုရိသေညင်းအောင်ပါပဲဒါလည်းပဲတဲ့။ကြီးပြားကမာတာဘောရာဆိုပြောင်းသွားပြန်ပြီ။ဒါပေမဲ့အန္တပုရိသေမရှိဘူးယောဂီများတဏ္ဍာဆက်ဆက်ကသူကအကန့်လာတာကိုဒါလည်းပဲကြီးပြားကမာတာပဲတဲ့ဘဒ္ဓဝိဒ္ဓကမာတာမဟုတ်ဘူးတဲ့။ဒီလိုမျက်စိယောဂီများအမြဲတမ်းလဲတာပဲလေ။ဒီယောဂီတို့ဥစဉ်ကမျက်စိလဲလို့တတိယသေးတယ်။ယောဂီတို့ဒီအခုဘဒ္ဓဝိဒ္ဓကတော့မပြီးသေးပါဘူး။မနေ့ကဆက်ကြတာပေါ့။ဟုတ်တယ်ယောဂီတို့အဖြစ်လေးပြောလို့မျက်စိလဲပုံလေးပေါ့။ဘာနဲ့ဥမာတယောဂီတို့အခုတခါတော့ဒေါသ၂ယောက်ရှိတယ်။ဒေါသ၁ယောက်ပေါ့။သူကတောပဲတွေမမြင်ဘူးယောဂီတို့။အဲ့တောလေးတခုတည်းသူလည်းအသွားလျှောက်ကြည့်တော့ဟာအဲ့တော့တောပဲတွေသူ့ဘောက်သူပြန်တော့ခါတဲ့အဲ့ညစ်ထဲမှာပြန်ညပေါ့ချောင်း။ကူးရတယ်ပေါ့တွေ့တယ်ပေါ့။ဟုတ်လိုက်ကြည့်အများကြီးပဲ။အဲ့ဒါကိုယောဂီတို့ရေဒေါသကလေဘဲအရင်နေထင်နေတယ်။ဒါလူတယောက်ကမိုးထားတဲ့ဘဲတွေပဲအများကြီးတော့အားရကြားလို့အဲ့တော့အဲ့ဒီဒေါသကယောဂီများအဲ့လိုအမအဲ့မှာမြို့သားတယောက်ကလည်းကြောထဲမှာကြီးတွေ့တယ်ပေါ့ပြီးတော့ဒေါသကမေးတယ်ဒီဘဲတွေဗျာလှိုက်တာအများကြီးပဲဘယ်သူပိုင်နေမသိဘူးဆိုတော့ယောဂီတို့မြို့သားကလူလဲဆိုတော့အဲ့ဒါကျုပ်ပိုင်တာတဲ့ခင်ဗျဝယ်မလားတဲ့ဈေးဘောဘောနဲ့ပေးမယ်တော့ဟိုဒေါဟောကသဘောကျလို့ပေါ့ဟာတကောင်ခင်ဗျတစ်ချက်သာပေးတယ်ဟုတ်လားအကောင်900ငွေ900ဟိုကပြတကယ်ကြောက်ကြုံနေတကောင်900လောက်တဲ့နဲ့ဟာယူတစ်ချက်နဲ့ဆိုတော့ယောဂီတို့ဒေါသကလေဝါတာပဲဟာဆိုတော့ဒီခါလေးငွေ900ပေးလိုက်တယ်ဒါတို့ကဝမ်းနေတာဟာငါတော့အချောင်ရပြီဟိတော်ဟာငါဘဲတွေအကောင်900တကောင်တကြက်နဲ့ပွားတာပဲပေါ့ဝမ်းနေတာလို့ဥပိုင်နေဘဲတွေကန်းတဲ့ဘောကထိုင်ကြည့်ယောက်ျားတော်ဘဲတွေကအစာဝယောက်ျားတကောင်ချင်းပြန်ကြပြန်ကြသေးရင်မကြီးကိုမသွားဘူးလားမသွားပါဘူးဟာယောက်ျားအဲ့ဒီကျမှသူအလိန်ခံမသိချရတယ်နော်သွားပါပြီငါရှိတဲ့ညာငွေလေးတော့ငါကဘဲအရင်နေမှတ်တာဘဲနဲ့ဟုတ်လို့တော့တော်ဘဲတွေဘယ်သူမှအပိုင်မလားဟုတ်လားယောက်ျားတို့အဲ့တော့ယောဂီတို့ရေအဲ့ဒီဒေါသနဲ့ဥဒ္ဒေယောဂီတို့အန္တပုထုဇဉ်နဲ့တူတယ်ဗျာမျက်စိလည်နေကြတာယုတ်နံနှစ်ပါးခန္ဓာ၅ပါးယောဂီတို့တောပဲတွေပါပဲယောဂီတို့ဆိုတော့ဥဒ္ဒေ မြင်စိတ်6မျိုးယောဂီများခုနသိစိတ်6မျိုးသူ့ဘာသူဖြစ်ပြီးတော့သူ့ဘာပြတ်တာမပြောဘူးလားယောဂီများအခုပြောတဲ့ယုတ်လေယောဂီအဲ့တိုင်းပဲသူ့ဘာဖြစ်သူ့ဘာပြတ်သွားတာပဲတော်ပဲဒီပါယောဂီတို့ယောဂီနဲ့ဘာမှမဆိုင်ပါဘူးယောဂီနဲ့ယောဂီတို့ဘာမှလည်းမပိုင်ပါဘူးဆိုတော့ယောဂီတို့ကအလိန်ခံနေရတယ်တဲ့ဝိညာဉ်အလိန်ကိုခံရတယ်မျိုးသားတွေတော့ဝိညာဉ်ကအဲ့ဒါငါပဲယောဟာဟာလားမင်းဈေးပေါ်ပေါ်နဲ့ယူဆိုလင်းညာရောက်တော့တော်ဟာလားတော်သားခင်ဗျာငွေတွေကုန်ပြီးတော့ဆင်းဆင်းရတယ်လို့ပဲယောဂီတို့ကလည်းဘဝတဏ္ဍာဆက်ဆက်ကဆရာကောင်းနဲ့မတွေ့ကြရတော့ယုတ်နံနဲ့ပါခန္ဓာ၅ပါးဆိုတဲ့တောဘဲတွေကိုယောဂီများကိုပိုင်ပဲထင်မိပါတယ်ယောဂီတို့ဒါတော့ယောဂီများဒီဘဲတွေဟာလေယုတ်တဲ့နန်းလေးခန္ဓာတွေဟာသူ့ဘာသူဖြစ်ပြီးတော့သူ့ဘာသူပြက်နေရပါယောဂီတို့များပိုင်ရဲ့လားယောဂီများကိုနဲ့ဘာမှလည်းမဆိုင်ဘာမှလည်းမပိုင်ဘူးနော်အဲယောဂီတို့ဝိပဿနာရှိတဲ့ယောဂီများဒါပဲယောဂီတို့သူ့ဘာသူဖြစ်သူ့ဘာသူပြက်နေတဲ့ယောဂီများရဲ့ခန္ဓာကယုတ်နံယောဂီကိုကလိုက်ပြီးတော့ခန္ဓာ၅ပါးအနိစ္စခန္ဓာ၅ပါးဒုက္ခခန္ဓာ၅ပါးအနတ္တယောဂီများကိုကျွမ်းကျင်ရအောင်တစ်ခုခုနဲ့ယောဂီတို့စောင့်ကြည့်နေရတာကိုဝိပဿနာလို့ခေါ်တာပါဟုတ်လားအဲ့တော့ဘုရားကလည်းဘာလို့လို့စောင့်ကြည့်ခိုင်းတယ်လို့ကိုမပိုင်မဲသိအောင်စောင့်ကြည့်ခိုင်းတာမင်းကဘာမှမဆိုင်ဘူးတဲ့ယုံနာနာပါခန္ဓာငါသူ့ဘာသူဖြစ်ပြီးတော့သူ့ဘာသူပြက်တာမြင်နေတဲ့ပြိုင်နဲ့ခန္ဓာငါပါအနေအဆာယုတ်တို့ရှုပ်ပစ်လိုက်တယ်ပြက်သွားပြီကြားနေတဲ့ပြိုင်နဲ့ခန္ဓာငါပါအနေအဆာနားနေတဲ့ပြိုင်နဲ့ခန္ဓာငါပါအနေအဆာရှုပ်ပစ်တာဖြစ်နေရတယ်စားနေတဲ့ပြိုင်နဲ့ခန္ဓာငါပါအနေအဆာမြင်မှလို့ခန္ဓာငါပါဖြစ်ပြက်ပေါ့ခန္ဓာငါပါအမြဲမရှိပေါ့ရှိနေတဲ့ပြိုင်နဲ့ခန္ဓာငါပါအနေအဆာဒီကြံတဲ့ဒီမြန်နဲ့ခန္ဓာ၅ပါးအနေအဆာယောဂီတို့ဒါရှုပေးအောင်မယ်နော်။ဒါယောဂီတို့ရှုရယောဂီများခဲရင်သလား။မခဲရင်ဘူးယောဂီတို့ဒါအချင်းရှုနေပေါ့။နောက်ယောဂီများဒါခန္ဓာ၅ပါးဖြစ်ပြပုံယောဂီတို့ဒါတဖြည်းဖြည်းယုတ်တဲ့ကုန်တဲ့ခါမှာယောဂီတို့အသေးစိတ်တိလာလိမ့်မယ်။ဒါတော့ယောဂီများတွေကမြင်လိုက်တဲ့နဲ့ဘယ်လိုရှိမှာတော့ခန္ဓာ၅ပါးအနေအဆာကြားလိုက်တာနဲ့ခန္ဓာ၅ပါးအနေအဆာနားလိုက်တာနဲ့စားလိုက်တာနဲ့ထိလိုက်တာနဲ့ဒီကြံလိုက်တာနဲ့ယောဂီတို့ဒီအဲ့လိုရှုပွားပြီးယောဂီများတွေကဒီဘဝမှာတင်မဲ့ဉာဏ်ဖွင့်ရတဲ့သူတော်ကောင်းကြီးများမောချမသွေဖြစ်ကြပါစေကုန်တည်း။ကံမြာပေးကြရအောင်။ဣဒံမိပုံဉံ။အာတောခယံ။ဝဟံဟောတု။ဣဒံမိပုံဉံ။နိဗ္ဗာန်တ ாய்ပိစယောဟောတုဣမံပုံညပါကံသဗ္ဗတတနံပါစီမာယနေ့တန်အောင်ပြုလို့ရသောအာထုံရသောဒါနသီလဘာဝနာကုသိုလ်ကောင်းမှုအဖို့ပါကရသမြကို31ဘုံကျင်လေကြကုန်သောဒုက္ခိတဒုက္ခိတသတ္တဝါပေါင်းတို့အားအမြအမြဒေဝေငှပါကုန်၏အမြရာကြ၍ကျမ်းမာကြသည်ချမ်းသာကြသည်ဖြစ်ပါစေတည်းသည်အာလုံးကြကြသမျှအမျှအမျှအမျှယူတော်မူကြပါကုန်လောသာဓုသာဓုသာဓုအာလုံးကြကြသမျှအမျှအမျှအမျှယူတော်မူကြပါကုန်လောသာဓုသာဓုသာဓုအားလုံးကြားကြသမျှအမျှအမျှအမျှယူတော်မူကြပါကုန်လောသာဓုသာဓုသာဓု
ယောဂီများအလုံးယနေ့မှာစာယူပြီးရန်ကြောင့်ကြဆင်းရဲကင်း၍ကိုယ်စိတ်နှစ်ဖြာချမ်းသာကြပါစေ။ကောင်းကျိုးလိုရာဆန္ဒပြေဝကြပါစေ
ေကံဖြစ်တော်မူပြီးသဆုံလာပြီးကျော်တရားနေမှာစ၍ဘောရီပင်နဲ့ရွှေပလင်ကိုဗဟုပြုကအမီးဝင်းကျင်6နေရာအပါဝင်9နေရာတို့၌ခုနှစ်ရက်စီဖြင့်ဝါဇူလာသ5ရက်ဘုရုနေ့တိုင်အောင်49ရက်ကာလပတ်လုံးချမ်းမြေ့ခြွင်ပြုံးစွာသရင်သုံးနေတော်မူခဲ့ပါလေလင်းလုံးပင်ရင်၌49ရက်နောက်ဆုံးသရင်သုံးညာနေ့ရှိမြတ်စွာဘုရား၌မျက်နှာတော်သိချင်းဆုံးဖုံးပေးခြင်းတရီရဝလင်စနာကိစ္စဟုဆိုအပ်သည့်အချင်းချင်းငယ်စုံပယ်တုတ်တင်ခြင်းစသည်တို့ဖြစ်ပေါ်ခဲ့ခြင်းမရှိပါ49ရက်မြောက်သောဝါဇုလာခန်း5ရက်နေ့ကြောက်သောခါ၌ထိုနေ့နာနဲ့ကလည်းမြတ်စွာဘုရားအားညနေတော်တစ်လို့သောစိတ်ကြံတော်သည်ဖြစ်ပေါ်နေသည်ရှိသောတရားမင်းသည်ငကားပြေ၌ဖြစ်သောကုညိုတံမူကို၎င်းအနောဒအိုင်မရေကို၎င်းညနေတော်တစ်ရန်ဆက်ကပ်ပါれညနေတော်တစ်ချင်းပြီးသောမြတ်စွာဘုရားအားတရားမင်းသည်ဆေးကျစုသည်ကိုဆက်ကပ်ပါလေ။မြတ်စွာဘုရားသည်တရားမင်းဆက်ကပ်သောဆေးကျစုသည်ကိုဖုံးပေသုံးဆောင်တော်မူပြီးလင်အခင်းကြီးငယ်စွန့်ရင်းကိစ္စတို့ပြီးစီလျက်လင်းလွန်းပင်ရင်၌ပင်ဆက်လက်၍နေတော်မူခဲ့ပါလေ။ထိုခါဥက္ကလပတိုင်းသာမြမကုံတယ်များဖြစ်ကြတဲ့တပုတ်တဗန္လိကကုံတယ်ညီနောင်ဟာ1500တို့ဖြင့်မြစီမဒေသသို့လာရာခီလာမ၌မြတ်စွာဘုရားသရင်သုံးနေရာလင်းလွန်းပင်နှင့်မကွာနှမ်းသည့်နေရာသို့ရောက်ရှိခဲ့ကြပါသည်ထို့စဉ်အတိတ်ဘဝတစ်ခု၌မိခင်တော်ဆက်ခဲ့မှုသောသောသောနတ်သမီးသည်ကိုတင်ပြ၍မြတ်စွာဘုရားအားဆုံးကတ်သူလုပ်ကျွေးရန်တိုက်တွန်းနှိုးဆော်သည်ဖြင့်တပုတ်တဗန္လိကဘုံသည်ညီနောင်တို့ဟာအသင့်ပါရှိလာတဲ့ကျွက်ကျင့်မှုနှင့်ပြားစုံမုံတို့ကိုမြတ်စွာဘုရားအားဆွမ်းအလို့ငါသွားရောက်တတ်သူကြပါလေမြတ်စွာဘုရားသခင်ဖျားဖြစ်သည့်အချိန်ဤရမှစ၍ဤအချိန်သည်ပထမဦးဆုံးသောဖုံးပြရသည့်ဆွမ်းဖြစ်လေတကဲ့သို့မြမမျိုးရိုးကုံတဲ့ညီနောင်တို့သည်လည်းတက်ရှိချင်ရှာဘုရားရှင်အားပထမဆုံးအစောဆုံးအဦးဆုံးသောဆွမ်းအလို့ရှင်များဖြစ်ကြပါလေဆွမ်းဖုံးပေးပြီးတဲ့အခါမြတ်စွာဘုရားဟာမြမကုံတဲ့ညီနောင်တို့ကိုတတ်ဘွားဇယက်လိုက်ဖက်တန်တဲ့ညာအနုမောဒနာဒေသနာတရားဟောကြားခဲ့သဖြင့်မြတ်စွာဘုရားရဲ့တရားဥပ္ပိုလ်လည်းပထမဥစွာရှားနာခွင့်ရကြပြန်ပါလေထိုချိန်ကသံဃာယေသနာမပေါ်ပေါက်သေး၍ဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိဟုဆိုအပ်သောဒွေဝတိကတရဏဂုံကိုဥစွာခံယူစောက်တည်ရသူဥပဒကများဖြစ်ကြပါလေတရဏဂုံတည်ပြီးကုန်သောကုံသေးညီနောင်တို့ဟာမြတ်စွာဘုရားအားဘုန်းတော်ကြီးသောမြတ်စွာဘုရားအကျွန်ုပ်တို့ဟာအမြဲမပြတ်စီကကိုးကွယ်ဖို့ရန်ဗုဒ္ဓကိုးပွားဗုဒ္ဓကိုးစားပူဇော်ဝယ်ဝိတ္ထုတစ်ခုခုကိုပေးသနာတော်မူပါဘုရားဟုလျှောက်ကြားတောင်းပန်လေရာမြတ်စွာဘုရားသည်လေရာလက်တော်ဖြင့်ဦးကောင်းတော်ကိုတုံးတက်၍မွေတရီတဆံတော်မြတ်ချစ်စုကိုတနာချီးမြှင့်တော်မူပါれ။ဒါဟာလေတက်ရှိချင်းရှာမြတ်စွာဘုရားရဲ့ဆံတော်စစ်မွေတရီကိုဦးဦးဖြားဖြားမြမာများရရှိပိုင်ဆိုင်ခဲ့ခြင်းဖြစ်ပါれ။တပုဒ္ဒဗန္လိကကုံသေးညီနောင်တို့ဟာဆံတော်မြတ်ချစ်စုကိုတရာကြည့်ပြုရယူခဲ့ပြီး၍မိမိတို့နေရဥက္ကလပတိုင်းပောက်ကရဝတီမြို့တို့ပြန်လေဆက်ရောက်ကြလေနှင်းသံတော်ဓာတ်တို့ကိုဥက္ကလပမင်းကြီးကိုယ်တိုင်မင်းငံမင်းသားဖြင့်ကျိုးစိုးပင့်ဆောင်လျက်ယေရနာ